Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာ26ရက်တနင်္ဂနွေညပိုင်း VOA အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line 2 meter 1925 32နဲ့ line meter 190တို့ကနေဖိုင်းလာဆင်ကြည့်ရှုနိုင်ပါတယ်ရှင်။VOA ရဲ့ radio အစီအစဉ်တွေကိုရုပ်သံနဲ့လည်းပြည့်စုံပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီဖိုင်းယူနိုင်စင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညပိုင်းအတွက်အစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်တာဝန်တင်ဆက်ပေးပါမယ်ရှင
်။ကျွန်တော်အမြင့်တွေပါဒီကနေ့သတင်းထဲမှာတော့နိုင်ငံတကာအကူအညီပေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကမြန်မာနိုင်ငံရဲ့နေရာတချို့မှာသူတို့ရဲ့လုပ်ငန်းတွေကိုရပ်ဆန့်လိုက်တဲ့သတင်း။မြန်မာအရင်အစ်စင်တိုက်တွန်းနေတဲ့ Nobel ဆုရှင်တောင်အာဖရိကဘုန်းတော်ကြီးဒက်စမွန်တူတူကွယ်လွန်ခဲ့တဲ့တဲ့နဲ့ဩစတြေးလျနဲ့ကျုပ်နိုင်ငံတွေမှာကိုဗစ်ကူးစက်မှုမြင့်တက်လာနေတဲ့တဲ့တွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။ဟုတ်ပါရဲ့ရှင်ဒီလိုတဲ့တွေအပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အာဖရိကတိုက်နိုင်ငံတနေနိုင်ငံဖြစ်တဲ့ဆူဒန်မှာအော်တိုဘာလာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမကြေရာမတေချာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့
ဆူဒန်ဖြစ်စဉ်မှာဒီမိုကရေစီအင်အားစုတွေနဲ့စစ်တပ်အကြာအပြန်အလှန်ရုတ်ကန်လှုပ်ရှားနေတာကိုတွေ့ရတယ်။ဒီတော့ဆူဒန်နိုင်ငံရဲ့နိုင်ငံရေးအလားအလာပါတယ
်။နိုင်ငံရေးစောင့်မရှင်တူတုံ့တက်ထားတာပါ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့အပြည့်အစုံနားဆင်ရပါမယ်။ဒါ့အပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြားမှာခီးသွွားလုပ်ငန်းတွေလလန်ထူဖို့ကြိုးစားနေတဲ့အကြောင်းတင်ပြနေတဲ့ကတူတာအစီအစဉ်နဲ့ဒီသတင်းပတ်မှာတော့အထူးစီစဉ်ဖြစ်2022ခုနှစ်အတွင်းဟောလိဝုဒ်ရုပ်ရှင်လောကအခြေအနေစုစည်းတင်ပြချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်မြတ်သူနဲ့ကိုသားညွန့်တို့ပြောပြပေးပါမယ်ရှင်။
နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကကယားပြည်နယ်ပါဝင်မြန်မာနိုင်ငံတွင်းနေရာတချို့ကသူတို့ရဲ့လုပ်ငန်းတွေကိုယာယီဆိုင်းငံ့ထားလိုက်ပြီးဖြစ်ကြောင်းကြေညာပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူ40နီးပါးတပ်ဖြတ်မိရှုခံရတဲ့ဖြစ်ရပ်တွင်သူတို့ဝန်ထမ်းတွေပျောက်ဆုံးနေတယ်လို့ထုတ်ပြန်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကလုပ်ငန်းတချို့ကိုရပ်ဆိုင်လိုက်တာပါ။သူတို့ဝန်ထမ်းတွေစီးနှင်းပါဝင်တဲ့ကာရဇင်အဲ့ဒီမှာတိုက်ခိုက်မိရှုခံရတယ်ဆိုတာကိုလည်း Save the Children ကအတည်ပြုထားပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးလုပ်ကိုင်နေကြတဲ့သူတို့ရဲ့ဝန်ထမ်းနဲ့အပြစ်မဲ့အရက်သားတွေကိုအခုလိုအကြမ်းဖက်တိုက်ခိုက်မှုအပေါ်မှာထိတ်လန့်တုန်လှုပ်ရတယ်လို့ Save the Children အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Angar Ashin ကပြောပါတယ်။ Kareni လူခွင့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့ Fruso မြို့အရှိတ်ဘက် Moso ကျေးရွာနီးစစ်ကောင်စီကဒီဇင်ဘာလ24ရက်နေ့မှာဖမ်းထားတဲ့စစ်ဆောင်ပြည်သူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးငယ်စုစုပေါင်းအယောက်30ထက်မနည်းကိုမီးရှို့တပ်ဖြတ်ထားတဲ့ရုပ်အလောင်းတွေကိုဒီဇင်ဘာလ25ရက်နေ့မှာတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။မြန်မာစစ်ကောင်စီကထုတ်ပြန်ချက်တွေမှာတော့ဖရူဆိုမြို့နယ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေဟို KNPP နဲ့ PDF လက်နက်ကင်တွေကစတင်တိုက်ခိုက်လို့ပစ်ကတ်ဖမ်းဆီးခဲ့တယ်လို့ဆိုရတယ်။မတင်ကဝဲမောင်းနေလာတဲ့မော်တော်ယာဉ်ခုနှစ်စင်းကိုစစ်ဆေးဖို့ရပ်တန့်စီရမှာမရက်ပဲစတင်ပစ်ကတ်လို့လုံခြုံရေးတပ်ကပစ်ကတ်ဖမ်းဆီးခဲ့တယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။ဒါပေမဲ့လူအရေးအတွက်ဘလောက်တည်ဆုံးနေဆိုတာနဲ့မီးရှို့မှုတွေကိုထုတ်ပြန်ချက်တွေမှာမဖော်ပြပါဘူး။KNDF ကရင်ပြည်အမျိုးသားကုကံကာကွယ်ရေးတပ်ကတော့တည်ဆုံးသူတွေကသူတို့တပ်ကမဟုတ်ဘူးလို့ညင်းထားပြီးတော့ဒီလူတွေဟာစစ်ပေးဒုက္ခသည်ရက်သားတွေဖြစ်တယ်လို့ဆိုပါရယ်ဒီဖြစ်ရတဲ့ပတ်သက်လို့ Save the Children အဖွဲ့ကြီးကဝေဖန်ရှုတ်ချရသလိုနောက်ထပ်နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Care International ကလည်းရက်သားတွေပေါ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုကိုဝေဖန်ရှုတ်ချပြီးဒေသတွင်အကူအညီပေးရေးလှုပ်သားနေမှုပျောက်ဆုံးနေတဲ့ကိစ္စအပေါ်မှာလည်းအလွန်တရာစိုးရိမ်မိကြုံထုတ်ပြန်ပါရယ်မြန်မာနိုင်ငံတွင်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကစစ်ကောင်စီရဲ့လက်ချက်နဲ့တည်ဆုံးသူစုစုပေါင်း1385ဦးထက်မနည်းရှိသွားပြီလို့ AAPP နိုင်ငံရေးအကျဉ်းသားများကကွန်ရက်ဆော့ဆော့ရေးအသင်းကထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီကတော့ဒီအတွက်ကိုညင်းဆိုတာပါခင်ဗျာ
။တောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုစန့်ကြီးစီးအောင်လှုပ်ရှားခဲ့သူတူဖြစ်တဲ့ Christian Phondor ကြီး Desmond Tutu ဟာအသက်90ရွယ်ပါခုတနင်္ဂနွေနေ့ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ဖုန်းတော်ကြီးဒက်စမန်တူတူဟာတူမတူရဲ့တိုင်းချစ်ပြည်ချစ်တူဖြစ်ပါတယ်။နောက်အသားရောင်ခွဲခြားမှုကနေပြီးတော့လွတ်မြောက်လာတဲ့တောင်အာဖရိကနိုင်ငံဖြစ်အမွေချပေးခဲ့တဲ့ပျောက်မြောက်တဲ့မျိုးဆက်တစ်ခုကိုနှုတ်ဆက်ခြင်းဖြစ်တာမို့လို့သူကွယ်လွန်မှုအပေါ်မှာတိုင်းတစ်ပြည်လုံးဝမ်းနည်းရပါတယ်ဆိုပြီးတော့တောင်အာဖရိကသမ္မတဖြစ်တဲ့ Cyril Ramaphosa ကပြောပါတယ်ဖုန်းတော်ကြီးဒက်စမန်တူတူဟာအသားရောင်ခွဲခြားမှုစနစ်ကြီးအတွင်းမှာသူ့ရဲ့အကြမ်းမဖက်လှုပ်ရှားမှုတွေကြောင့်1984ခုနှစ်မှာငြင်းငြိမ်းနိုဘယ်ဆုချီးမြှင့်ခံခဲ့ရပါတယ်တောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုစန့်ကြီးခေါင်းဆောင် Nelson Mandela နဲ့နှစ်ပေါင်းများစွာလက်တွဲခဲ့တဲ့မစ်ဆွေရဲဘော်ရဲဘက်တွေလည်းသူဖြစ်ပါတယ် Now send it Jamale, down free guy at Chinga, yes, and Hurigo, Piane Potopu, Pozigate, Amandiane, Piane Yjazi, come to Batuha, Ogra Town, Yugavare. Down free gunning a Nina Nuba Sushi and Polo, you just went to Duha, Mimaning a democracy, Yapi, Piane, Longas in the Gulet, a synthesized Tauka, Api Gabido, Runjari, a Yimale, Nemo Saint Nijabu to Hatai Tongavare. Ponoji Desmond to do her Tonkua Guze Pilun Nidumaro, CJ Ken Sayoga, Satin Kanzala Gea Biro, Makwelunki Nidumale, Seungum Jacana, Dea Kutamuri Lokeaware, to her Town Frigane and Cape Town Mumashie, Oasis Frake Santa Marina Zuabe, Kelu and Targeta Piparekia.
Japaning and Melbine and Nobet Didarima, senior to Tresma, Chayo Nidajo, Pidrin Lijonkis and Dea Jogo, Yasaila Varelo, Nangae, Chizung Lijong Nakuga, Ginavare. ANE လေကြောင်းလိုင်းကခီးစဉ်96ခုကိုရပ်ဆိုင်ထားပြီးတော့ခီးတဲ့96တရာပေါ်မှာအကျိုးသက်အောင်မှာဖြစ်တယ်လို့လေကြောင်းလိုင်းညွှန်ကြားရေးမှူးဟိုင်ယာအိုကီဟေယာကာဝါကပြောပါတယ်ဂျပန်အဲလိုင်းကုမ္ပဏီကလည်းလေကြောင်းခီးစဉ်59ခုကိုရပ်ဆိုင်ထားတာကြောင့်ခီးတဲ့2900ပေါ်မှာတက်ရောက်မှာဖြစ်တယ်လို့လေကြောင်းလိုင်းပြောခွင့်ရကပြောပါတယ်ကူးစက်မြန် Omicron
မျိုးကွဲဗိုင်းရပ်ကိုကာကွယ်ဖို့အတွက်နေဆက်ကိတီကိုတင်းတင်းကြပ်ကြပ်ဆွေးနေပြီးတော့လောလောဆယ်တော့ကူးစက်မှု230တကူကိုတွေးရှိကြရတဲ့လို့ကြေညာလာပါတယ်ခင်ဗျာဆူဒန်နိုင်ငံအတွင်းဆေးအုပ်ချုပ်ရေးစနစ်ရေးနဲ့တနိကဆန္ဒပြမှုအတွင်းမှာရဲ96ထိခိုက်ဒဏ်ရာရခဲ့တဲ့ဆိုပြီးတော့ဆူဒန်အာဏာပိုင်တွေကကြေညာပါတယ်ဆန္ဒပြပွဲအတွင်းမှာတော့လူ130လူကိုဖမ်းဆီးခဲ့ပြီးတော့သူတို ဒီစနာပြပွဲဟာအောက်တိုဘာလ29ရက်နေ့ဆူဒန်မှာအာနာသိမ်းပြီးတဲ့နောက်ဆယ်ကျင်းမြောက်ကြီးမားတဲ့စနာပြပွဲတစ်ခုဖြစ်ပါတယ်။ အနာသိန်းခါရဲ့ရတအုံကြီးချုပ်အဗ်ဒူလာဟပ်ဒော့ကိုပြီးခဲ့လကတည်းကဝန်ကြီးချုပ်ရာဒူကိုပြန်လည်ပြေးခဲ့ပြီးမဲ့ဆက်ပြီးတော့စနာပြနေကြတာဖြစ်ပါတယ်။စနာပြသူတွေအဓိကတောင်းဆိုနေတာကတော့လွတ်လပ်တဲ့ရွေးကောက်ပွဲတရကျင်းပနိုင်မှုအတွက်အသွင်ကူးပြောင်းရေးကာလအစိုးရအတွက်မှာစစ်တပ်ရဲ့အခမ်းကဏ္ဍကိုဖယ်ရှားပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိလိုင်းတိုမီတာ19kHz 15.5ဒုညလိုင်းတိုမီတာ25kHz 11.8ဒုညလိုင်းတိုမီတာ31kHz 93.9ရို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190kHz 15.5ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအေကသတင်းတွေကိုဆက်လက်ကြေညာနေပါတယ် တရုတ်ဆိုဟာစီဂျန်ဒေတာကဝီဂါလူငယ်စုတွေကိုဖြိုခွင်းရေးကင်တွယ်တဲ့ပါတီအကြီးအကဲဖြစ်တဲ့ချန်ကွန်ဂူးနေရာမှာချန်ကွန်ဂူးကိုတခြားနေရာမှာအစားထိုးခံရလိုက်ပါတယ်။2019ခုနှစ်ကစီဂျန်ဒေတာပါတီအကြီးအကဲဖြစ်ခဲ့တဲ့ချန်ရဲနေရာကိုကန်ယိုရန်ပြည်နယ်တစ်ခုဖြစ်တဲ့ဂွန်တောင်းခရိုင်ကဒေတာအုပ်ချုပ်ရေးမှုဖြစ်တဲ့မက်ဇင်ဂွေကိုအစားထိုးမှာဖြစ်တယ်လို့စေဝါသတင်းမှာဖ တယ်လို့ခန့်မှန်းထားပါတယ်။အသက်66နှစ်အရွယ်ရှိပြီဖြစ်တဲ့ချန်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘူရိုတူဖြစ်ပြီးတော့စီဂျန်ဒေသကနှိပ်ကွပ်မှုတွေမှာအဓိကတာဝန်ရှိသူအဖြစ်ကျေကျေပြတ်ပြတ်ထင်ကြီးပေးထားကြပါတယ်။သူကအမေရိကန်ပြည်ထောင်စုကလည်းမနှစ်ကပိတ်ဆို့အရေးယူခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကစီဂျန်ဒေသရဲ့သွင်းကုန်တွေကိုပိတ်ပင်တဲ့ဥပဒေကိုလက်မှတ်ရေးထိုးလိုက်ပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံကလူဦးရေအထူးထပ်ဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာ COVID-19 ရောဂါကူးစက်မှုစံချိန်တင်တိုးလာပြီးတော့ဆေးရုံရောက်လာတဲ့လူနာတွေလည်းတချင်ထိုးမြင့်တက်လာနေပါတယ်။ပိုးရှိသူနဲ့အနီးကပ်ရှိခဲ့တဲ့ထောင်နဲ့ရှိတဲ့လူတွေကိုလည်းအိမ်တွေမှာတိကျခွဲထားပါတယ်။ဒီပြည်နယ်မှာမနည်းနဲ့ဒီကနေ့နှစ်ရက်ဆက်တိုက်ပိုးကူးသူကအသက် 6,300 ဝန်းကျင်ရှိပြီးတော့ခုလိုကူးစက်သူနဲ့ဆေးရုံလူနာတွေတိုးလာတာဟာသတင်းနှစ်ပတ်ကျော်ရှိလာပြီဖြစ်ပါတယ်။ဒီတက်မှာ Omicron မျိုးဗီဇပြောင်း COVID ကူးစက်ခံရသူက80ရာခိုင်နှုန်းကျော်ရှိပါတယ်။ဒါပေမဲ့လည်း New South Wales ပြည်နယ်ထဲမှာပိုးစစ်ဆေးတဲ့အခါမှာမျိုးဗီဇကိုခွဲခြားပြီးတဲ့စစ်ဆေးမှု Genome Testing ပုံမှန်လုပ်လို့မရှိပါဘူး။ Omicron ပိုးတွေကြဲပြပြန်ကူးစက်ပြန့်နှံ့နေပြီလို့ပြည်နယ်ကျန်းမာရေးဝန်ကြီးကပြောပါတယ်။ပြည်နယ်ထဲကလူတိုင်းတစ်ချိန်ချင်းတော့ Omicron ကူးစက်ခံရနေလို့နိုင်တယ်ဆိုပြီးတော့ခံမှန်းရပြီးတော့အကောင်းဆုံးရင်ဆိုင်ရမယ့်နည်းလမ်းကတော့အားဖြည့်ကာကွယ်ဆေးအပအဝင် COVID ကာကွယ်ဆေးတွေထိုးထားဖို့လိုအပ်တယ်ဆိုပြီးတော့ဒီပြည်နယ်ကျန်းမာရေးဝန်ကြီးကပြောပါတယ်။လက်ရှိမှာတော့ဆေးရုံတက်ပြီးတော့ကုသခံရသူ COVID လူနာစနေနေ့မှာ388ဦးရှိရမှာဒီနေ့မှာတော့458ဦးထိတိုးလာတယ်လို့ပြည်နယ်ကျန်းမာရေးအရာရှိတွေကပြောဆိုပါတယ်ခင်ဗျာ။
ကျွန်းနိုင်ငံရဲ့အနောက်မြောက်ဘက်မြို့တော် CM မှာ21လအတွင်းကိုဗစ်ကူးစက်မှုနှစ်ဆမြင့်တက်နေပြီးတော့နိုင်ငံရဲ့အဓိကကိုဗစ်ကူးစက်နေရာတစ်ခုဖြစ်လာနေပါတယ်။ဂ Lu ye satunan ni dah ni muro gu, liam nyau atuala kanda tabiro. Piring gu samu dia ngasa ngagu le, seni ni mac tiku tu si dabi. Ei ni mac dah ini miaro, kunasa ngagu dah tu si daraba. Tiunan ye ni seni gu samu garo dia ngasa si gu piro, dah natau nasi tuin, tenang elong, yoga pernah gue binau bay ma, amye song gu seni ngun piro lagi.
Kuvik yoga nasi ni video, wenang kekiri cajui di jualan mulu, seni ru ngah liang kizin jaga ngagu piro tinggi awale. Di jualan mulu nasi lu tuala miazong si dade, ku Christmas ala ye che, kiri tuala mulu gu nau cajui pini awale. Di jualan tuala mulu gu macam di tarie flight away website chale ya sungino, mana seni ni Christmas ni ma, American winter liang kizin tetau niwa piro tinggi awale lu tia awale. Ku teni mulu ni malay di jualan kizin ni angaze jugu piro tinggi tia awale, kya?
ဒီနေ့ကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်မြတ်သူနဲ့ကိုသားညုံတို့ပြောပြပေးကြတာပါရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ VOA ရဲ့ရေဒီယိုနဲ့ယူတန်စီစဉ်တွေကိုလိုင်းတူမီတာ 19နှစ်ထောင်20တခုနှစ်အတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့ခီးသွားလုပ်ငန်းတွေအနေနဲ့ကမ္ဘာလက်ခီးသွားဧည့်သည်တွေကိုပြန်ပြီးတော့လက်ခံနိုင်ဖို့ဘယ်လိုပြင်ဆင်မှုတွေလှုံ့ဆော်ခဲ့ကြပါသလဲကမ္ဘာတစ်လွှားခီးသွားအစီအစဉ်မှာမဆုမြတ်မှုတင်ဆက်ပေးထားပါတယ်ရှင်
ရမမှာပါဘူး2021နှစ်လပိုင်းရောက်ချိန်နိုင်ငံတချို့မှာကိုဗစ်ကာယောဂါကူးစက်မှုစတင်ကြဆင်းလာခဲ့တယ်လို့အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေမှာကိုဗစ်ကာယောဂါကာကွယ်ဆေးတွေထိုးလာနိုင်ပြီတဲ့နောက်ခီးသွွားလာမှုကန့်သတ်ချက်တွေကိုနိုင်ငံတချို့စတင်ဖြေလျှော့လာခဲ့ကြပါတယ်ကိုဗစ်ကာယောဂါကြောင့်တစ်နှစ်ကျော်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းတွေအနေနဲ့ကမ္ဘာလှည့်ဧ င်ငံကကိုဗစ်ကြောင့်ထုတ်ပြန်ထားတဲ့ကန့်သတ်ချက်တော်တော်များများကိုဩဂတ်လထဲမှာဖော်ရှားပေးခဲ့ပါတယ်။အဲဒီနောက်နိုင်ငံတကာခီးသွားတွေတစားတစားရောက်လာခဲ့ကြပါတယ်။ဒါပေမဲ့ကိုဗစ်ကပ်ရောဂါကြောင့် new normal ဖြစ်လာတဲ့ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးထားပြီးကြောင့်အထောက်အထားကိုဗစ်ရောဂါကင်းရှင်းကြောင်းတက်သေးပြနိုင်ကြတဲ့ခီးသွားဧည့်သည်တွေသာအလာများခဲ့ပါတယ်။
There are now starting to be more customers from United States because they have to be
COVID ကာကွယ်ဆေးထိုးထားတဲ့တက်တည်ပြားကိုလူရမှုလို့အမေရိကန်ကလာတဲ့ဧည့်သည်တွေပဲလောလောဆယ်ပုံများတာတွေ့ရတယ်လေ။ Britain ကလာရင် quarantine လုပ်ဖို့လို့တော့အဲ့ဒီဧည့်သည်တွေမလာကြသေးဘူးပေါ့။တခြားဥရောပနိုင်ငံတွေကဧည့်သည်တွေကတော့အတော်လေးများပါတယ်။99ရာခိုင်နှုန်းလောက်ဆေးထိုးပြီဆိုတဲ့တက်တည်ပြနိုင်ကြတယ်လေ
။ Italy နိုင်ငံကဟိုတယ်တွေ၊စားတောက်ဆိုင်တွေ၊ခီးသွားလုပ်ငန်းတွေအနေနဲ့တနှစ်ကျော်ဝင်ငွေထိခိုက်ခဲ့တာကိုပြန်ကာမိနိုင်အောင်လို့ကြိုးစားခဲ့ကြရပါတယ်
။ Allora in questo momento diciamo che c'è una ripresa e stiamo vedendo insomma che stanno arrivando diverse persone.
လက်ရှိမှာတော့ပြန်ပြီးတော့ဥမော်လာပြီလို့ပြောရမှာပါ။ခရီးထွက်သူတွေပိုတွေ့လာရပါပြီ။အများစုကတော့ပြည်တွင်းထဲပဲခရီးထွက်ကြတဲ့အီတလီလူမျိုးတွေပါ။ COVID ကြောင့်နိုင်ငံသားခရီးမသွားရသေးတာမို့အီတလီနိုင်ငံထဲမှာပဲခရီးထွက်နေကြပါတယ်။အခြေအနေပြန်ကောင်းစားပြုနေပြီမဲ့တစ်နှစ်ခွဲလောက်ပိတ်ထားခဲ့ရတဲ့စီးပွားရေးပြန်ပြီးတော့လည်ပတ်အောင်ကျွန်တော်တို့အတော်ကလေးပြန်ကြိုးစားနေရပါတယ်။အခက်အခဲတွေကတော့ရှိနေပါသေးတယ်
။ COVID ကာယောဂါကြီးဟာအပန်းဖြေဝန်ဆောင်မှုပေးတဲ့ခီးသွားလုပ်ငန်းတွေကိုသာမကနိုင်ငံဆောင်လျှောက်လေတဲ့ကမ္ဘာလှည့်ခီးသွားတွေအတွက်ပါအပြောင်းလဲကြီးပြောင်းလဲသွားစေခဲ့တာပါ။အရင်ကအပန်းဖြေခီးထွက်မယ်ဆိုရင်ကိုသွားမဲ့နိုင်ငံဒါမှမဟုတ်လဲမြို့ကိုသွားမဲ့လေယာဉ်မြေရထားကားလက်မှတ်ကိုဝယ်ဟိုတယ်ဘုကင်လုပ်ပြည်ဝင်ခွင့်ဗီဇာလျှောက်ဖို့လိုရဲဆိုရင်လဲဗီဇာလျှောက်ပြီးခီးထွက်လိုက်ရုံပါပဲဒါပေမဲ့အခုတော့အဲ့လိုမရတော့ပါဘူးနိုင်ငံတိုင်းလိုလိုကသူ့နိုင်ငံတည်းကိုမဝင်ခင်ကိုဗစ်ကာကွယ်ဆေးထိုးထားကြောင်းကိုဗစ်ရောဂါကင်းရှင်းကြောင်းတက်တည်ပြရမယ်ဆိုတဲ့သတ်မှတ်ချက်တွေထားလာကြတဲ့အတွက်လေယာဉ်ပေါ်မတက်ခင်ကိုဗစ်ဆစ်ဆေးမှုလုပ်ရတာကကမ္ဘာလှည့်ခီးသည်တွေအတွက် new normal အလုပ်ပုံတစ်ခုဖြစ်လာပါတယ်COVID pass, COVID passport စတာတွေကနိုင်ငံတကာခီးသွားခြင်းတွေအတွက်မဖြစ်မနေရှိဖို့လိုလာပါတယ်။ဒီလိုလိုအပ်ချက်တွေအပြင်ဘယ်အချိန်ခီးသွားကန့်သတ်ချက်တွေပြန်လုပ်မလဲဆိုတာကြိုမသိနိုင်တဲ့အတွက်တော်ရုံခီးသွားခြင်းတွေကနိုင်ငံသားခီးတိတ်မထွက်ကြတော့ပါဘူး။ဒီလိုအခြေအနေကြောင့်ခီးသွားလုပ်ငန်းတွေဘက်ကပြည်တွင်းခီးသွားဧည့်သည်တွေကိုဆွဲဆောင်နိုင်ဖို့ပို့ပြီးတော့စူးစမ်းလာကြပါတယ်။အာရှကခီးသွားဧည့်သည်တွေအပါအဝင် နိုင်ငံကခီးသွွားဧည့်သည်တွေအသွားများတဲ့နိုင်ငံတွေမှာပါတယ်ချက်သမရနိုင်ငံမှာဆိုရင်2019ခုနှစ်ကပရာဂ်မြို့တော်စီလာကြတဲ့ဧည့်သည်အကြီးအတွက်နဲ့နှိုင်းရှင်ရင်2021ခုနှစ်မှာ80ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့ခီးသွွားလုပ်ငန်းတာဝန်ရှိသူကပြောပါတယ
် So we are still under big pressure of COVID we have naturally we see now some increases but
ကိုဗစ်တန်ကိုကျွန်တော်တို့ခံနေရတော့မှခီးတယ်တွေပြန်များလာတာမှန်ပေမဲ့ကိုဗစ်ကပ်ရောဂါမဖြစ်ခင်2019ခုနှစ်နဲ့နှိုင်းယှဉ်တော့ဧည့်သည်30ရာခိုင်နှုန်းလောက်ပဲရှိပါသေးတယ်။နိုင်ငံတကာဧည့်သည်တွေနည်းနေပါသေးတယ်။အခုမြင်ရတဲ့ဧည့်သည်အများစုက check ပြည်တွင်းကသူတွေပါ။နိုင်ငံထဲမှာပန်းဖြီခီးထွက်ကြသူတွေအရန်များလာပါတယ်။ဒါပေမဲ့တရုတ်၊ရုရှား၊အမေရိက၊ကိုရီးယား၊ဂျပန်တို့ကလိုနိုင်ငံသားခီးဝေးကလာကြသူတွေမလာကြသေးပါဘူး။
ဥရောပနိုင်ငံတွေမှာခီးသွွားကန့်သတ်ချက်တွေမကြာခဏပြောင်းနေတာကြောင့်တခြားဒေသကဧည့်သည်တွေသိမ့်မလာကြသေးတာလို့သူကမြင်ပါတယ်။ EU ဥရောပသမဂ္ဂအနေနဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးတကြီးတညွတ်ချဲကန့်သတ်ချက်တွေဖြေလျှော့ပေးဖို့လိုတယ်လို့လည်းသူကအကြံပြုခဲ့ပါတယ်
။ Every week we have different rules for different countries then it's very confusing for tourists and we need one solution for Europe.
အပတ်တိုင်းနိုင်ငံတကူကစီကံတမျိုးစီထုတ်နေကြတော့ကမ္ဘာလှည့်ခီးသွွားတွေအတွက်မျက်စိလဲစရာဖြစ်ပါတယ်။လုံခြုံစိတ်ချရတဲ့နိုင်ငံကသူတွေလာကွင်းပြုတယ်ဆိုတာမျိုးဥရောပသမဂ္ဂရဲ့စီမင်းတစ်ခုပဲရှိတင်ပါတယ်။မဟုတ်ရင်အပတ်တိုင်းဘယ်နိုင်ငံကလာကွင်းပြုတယ်လာကွင်းမပြုဘူးဆိုတာမျိုးစီကံတွေကပြောင်းနေရင်လာလေကျင်တဲ့သူတွေခေါင်းရှုပ်ပြီးတော်ပါပြီဥရောပမသွားတော့ဘူးဆိုတာမျိုးဖြစ်သွားနိုင်ပါတယ
်။အခု2021ခုနှစ်ထဲနိုင်ငံတကာခီးသွွားတော်တော်များများလာလေကြတဲ့နိုင်ငံအနည်းစုမှာ Greek နိုင်ငံပါပါတယ်။နွေရာသီတစ်လျှောက်လုံးနိုင်ငံတကာခီးသွွားဧည့်သည်တွေတဖွဲ့ဖွဲ့ဂရိနိုင်ငံကိုလာလေခဲ့ကြပါတယ်။ရှုခင်းအလှတာယာတဲ့ခရစ်ကျွမ်းမှာဆိုရင်လေအရင်လိုဗြိတိန်ကခီးသွွားဧည့်သည်တွေပြန်လည်ရောက်လာခဲ့ကြပါတယ်။ခရစ်ကျွမ်းရဲ့ဝင်ငွေ90ရာခိုင်နှုန်းလောက်ကခီးသွွားလုပ်ငန်းကရတာဖြစ်လို့ဒေသခံတွေအတွက်ဝမ်းသာစရာဖြစ်ပေမဲ့ကိုဗစ်ကပ်ရောဂါကြီးကအရှင်းမပြီးသေးတာကြောင့်စိုးရိမ်မှုတွေရှိနေကြခြင်းဖြစ်ပါတယ်
။ I think people are frightened even here actually you see it in the eyes of the Greeks there
ဒီမှာတော့လူတွေကအတော်လေးစိုးရိမ်ပူပန်နေကြတာလို့ထင်ပါတယ်။ဂရိလူမျိုးတွေရဲ့အကြည့်တွေထဲမှာစိုးရိမ်စိတ်တွေထင်ရှားနေတယ်လေ။သူတို့ရဲ့ကလေးတွေအတွက်စိုးရိမ်ပူပန်နေကြတာပေါ့။ဘာတွေဖြစ်လာအောင်လဲဆိုတာကိုစိုးရိမ်နေကြတာပါ။ရှေ့တစ်ပတ်ကျရင်ခရီးသွားဧည့်သည်တွေရှိပါတော့မလား။ညစာတီးခင်းအိတ်ခံရမယ့်သူတွေကရှိပါအောင်မလားဆိုတာကိုသူတို့အတော်လေးစိုးရိမ်ပူပန်နေကြတာပါ။
အခုလိုကိုဗစ်ကပ်ရောဂါစိုးရိမ်စိတ်တွေကြောင့်ကိုအုပ်စုနဲ့ကိုသီးသန့်အပန်းဖြေတဲ့ခီးသွွားလုပ်ငန်းပုံစံသစ်တွေလည်းပို့ပြီးတော့ပေါ်လာခဲ့ပါတယ်။ကိုဗစ်စီးကံအင်မတန်တင်းကျပ်ခဲ့တဲ့ဟောင်ကောင်မှာလူသူဝေးတဲ့မြို့ပြင်တွေမှာစတဲ့ချကမ်ပင်းခရီးထွက်သလိုအပန်းဖြေခရီးထွက်နိုင်တဲ့ဂလမ်ပင်းနေရာတွေခေစားလာခဲ့ပါတယ်။ဘယ်တော့မှကမ်ပင်းခရီးထွက်ဖို့စိတ်မဝင်စားခဲ့ကြသူတွေကြားမှာပါအစ်စ်တဲခိုနိုင်အောင်စီစဉ်ထားတဲ့ဂလမ်ပင်းအပန်းဖြေခရီးထွက်တာမျိုးတွေလှုပ်လာကြပါတယ်။
It's actually a good opportunity for us to really try to explore Hong Kong a bit more. You know, if it wasn't for COVID,
ကဗီတာမရှိဘူးဆိုရင် glamping ထွက်ဖို့ကျွန်မရွေးချယ်ပြင်မယ်တော့မထင်ပါဘူး။တခြားနိုင်ငံတွေကိုပဲခရီးထွက်ကောင်းထွက်နေမှာပါ
။အခုဆိုရင် Hong Kong မှာဇိမ်ခံ glamping ခရီးထွက်နိုင်တဲ့နေရာတော်တော်များများရှိနေပါပြီ။ဟိုတယ်မှာကျဲခိုရသလိုအနားယူမှုမျိုးနဲ့အပြင်မှာလွတ်လွတ်လပ်လပ်အပန်းဖြေနိုင်ကြတဲ့နေရာမျိုးတွေဖြစ်ပါတယ်
။ဟောဒီလိုဟောကြီးဆိုင်自己一個人靜靜地好舒適咯我們也都在這個 camping 的 site 裡面呢
ဒီမှာကျွန်တော်မိသားစုတွေအေးအေးဆေးဆေးအဆင်ပြေပြေတဲနိုင်ပါတယ်နေရာကလည်းတိတ်မကြီးလာပါဘူးတွေ့ရသလား caravan 7စီးပဲရှိတော့တိတ်တိတ်ဆေးဆေးနဲ့တည်တည်တန့်တန့်ရှိပါတယ
် covid ကရောဂါစဖြစ်ချိန်ကလေးကဆိုရင်အခုလို glamping နေရာတွေမှာလာရောက်တဲခိုအနားယူသူနှုံးက100ရာခိုင်နှုံးလောက်အထိများလာတယ်လို့ခီးသွားလုပ်ငန်း agent bill ကပြောပြပါတယ်
情咧，因為大家都冇得出去啦，我諗咧呢個係最主要嘅原因啦。咁其實好多
，covid 嘅嗰個偏嚟前，旅遊人家可以唔穿難著咯 ，glamping 可以嚟其他嗱嚟路，就諾聽埋嚟。米達族嚟送對嚟呢呢，用備嘢等你日日多錢咧，人一年你起出嚟，一啖要六千加嚟咧。大家好得嚟，有邊是睇差，人一年嘅尼亞瑞噶，出家嘅 staycation package 有嚟留落家話嚟。有啲尼亞瑞睇，佢路有邊睇困難嘅尼亞瑞嘛，不見留得到嚟，報名話嚟。
အခုလိုတီးတန့်ညာအိမ်ညာနေခရီးထွက်နိုင်တဲ့လုပ်ငန်းတွေဟောင်ကောင်မှာရင်မဟုတ်ဘဲနိုင်ငံတော်တော်များများမှာလှုပ်လာကြပါတယ်။အရင်ကနိုင်ငံဆောင်ကဘာလှည့်သွားလည်လေးရှိတဲ့သူတွေကကိုယ်နိုင်ငံထဲမှာပဲအပန်းဖြေခရီးထွက်လာကြတဲ့အတွက်ပြည်တွင်းကရှုခင်းအလှတွေကိုမြေပြင်ကနေသာမဟုတ်တော့ဘဲဝေဟင်ကတစ်မျိုးရေပြင်ကတစ်မျိုးကြီးရှုခံစားနိုင်အောင်လှုပ်လာကြပါတယ်။တခြားနိုင်ငံတွေကလာလေကြသူတွေနဲ့ရောရောနှော်နှော်ရှုခင်းအလှကြီးတာမျိုးချက်ကိုကိုယ်အုပ်စုနဲ့ကိုတကယ်ကိုတည်တည်တန့်တန့်ရှုခင်းအလှကိုခံစားနိုင်ဖို့စီစဉ်ထားတဲ့လုပ်ငန်းတွေကိုဗစ်ကာလမှာပိုပြီးတော့အလုပ်ဖြစ်လာပါတယ် Adriatic ပင်လယ်တွေကကျောင်းပေါင်း900ကျော်ပိုင်ဆိုင်တဲ့ Croatian နိုင်ငံမှာသင်္ဘောနဲ့ရွက်လွှင့်လုပ်ငန်းတွေ2022ခုနှစ်တွင်ရသည်မှာဘလောက်အလုပ်ဖြစ်ခဲ့တယ်လဲဆိုရင်သင်္ဘောတွေတောင်ငှားမလောက်ဘူးလို့သင်္ဘောကုမ္ပဏီတစ်ခုရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ
် The this season is very very challenged because of we know all in all
ဒီနေ့ရာသီကတော့သင်္ဘောငှားခြင်းသူတွေများလုံးလို့တော်တော်လေးစိန်ခေါ်မှုတွေများတဲ့ရာသီလို့ပြောရမှာပါကိုဗစ်ကာယကအကြောင်းလူတော်တော်များများကလူသိမ့်မရှုပ်တဲ့ပင်လယ်ခွေ့နေရာတွေမှာရွက်လွင့်ခီးထွက်ချင်ကြပါလေ။သင်္ဘောနဲ့ရွက်လွင့်ခီးထွက်တာပို့ပြီးတော့ဘေးကင်းလုံခြုံတယ်လို့ထင်ကြတော့သင်္ဘောငားကျင်သူတွေပို့များလာပါလေ။ခတ်တာကခရီးရှားနိုင်ငံမှာရွက်လွင့်အငားသင်္ဘော4000ကျော်ရှိတော့ခီးသွားများတဲ့ရာသီမျိုးမှာလူရှင်းတဲ့ပင်လယ်ခွေ့နေရာဆိုတာမရှိတော့ပါပဲ။ဒါပေမဲ့လည်းသင်္ဘောနဲ့ရွက်လွင့်ခီးထွက်ရတာတခြားခီးတွေထက်အများကြီးအန္တရာယ်ကင်းတဲ့အပြင်စိတ်ဝင်စားစရာလည်းကောင်းပါလေ။
ခရိုရှားနိုင်ငံကိုရွက်လွင့်ခီးထွက်ဖို့လာကြသူအများစုကဂျာမနီနဲ့ဩစတြေးလျနိုင်ငံကများပါတယ်။အမေရိကန်၊ဗြိတိန်၊ဩစတြေးလျအပါအဝင်တခြားနိုင်ငံစုံကလည်းလာနေကြတာပါ။ပင်လယ်ထဲမှာကိုယ်တင်မောနဲ့ကိုယ်ရွက်လွင့်ကြတာဖြစ်လို့ကိုဗစ်ကရောဂါအန္တရာယ်တိတ်ဆိတ်ပူစရာမလိုဘူးလို့ထင်ရပေမဲ့တချို့ကတော့ဘေးကင်းအောင်လို့အသေးအချာအစီအစဉ်တွေလုပ်ပြီးလာကြပါတယ
်။ People in my crew were really afraid of the coronavirus.A lot of people couldn't commit to the holiday, they didn't want to go to Croatia.
ကျွန်တော်တို့ဖွဲ့တွေကသူတွေကကိုဗစ်ကူးစက်ခံရမှာအရင်စိုးရင်ကြပါတယ်။အများစုကခရိုရှားခီးမထွက်ချင်ကြပါဘူး။အဲဒါကြောင့်ကျွန်တော်တို့ကဘေးကင်းအောင်အဆင်အဆင်လုပ်ခဲ့ကြတာပါ။ပထမဆုံးတခြားသူတွေနဲ့မတွေ့ဘဲတရင်တစ်ပတ်တီးခြားခွဲနေပါတယ်။ဂျာမနီကထွက်မလာခင်လည်း PRC test နဲ့ကိုဗစ်စစ်ခဲ့ပါတယ်။တချို့ဆိုကိုဗစ်ကာကွယ်ဆေးပါထိုးခဲ့ကြပါတယ်။
အခုလိုခီးသွွားလုပ်ငန်းတွေပြန်လည်ကောင်းမွန်လာတဲ့နေရာတွေရှိသလိုလုပ်ငန်းတွေပြန်ပြီးနလန်မထူနိုင်သေးတဲ့နေရာတွေလည်းအများကြီးပါနိုင်ငံသားကလာလေခြင်းတွေလာလေနိုင်ဖို့အခက်အခဲရှိနေသေးတဲ့အမေရိကန်ပြည်ထောင်စုမှာဆိုရင်ခီးသွွားလုပ်ငန်းတကယ်ကိုထိခိုက်နေတာပါအရင်တုန်းကနိုင်ငံတကာခီးသွွားဧည့်သည်တွေနဲ့စီကားနေလေရှိတဲ့ဆန်ဖရန်စစ္စကိုမြို့ကအထင်ကရနေရာတွေမှာအခုဆိုရင်အတော်လေးခြောက်ကန်နေပါတယ်နိုင်ငံသားကကမ္ဘာလှည့်ဧည့်သည်တွေမလာကြသေးလို့ဝင်ငွေလည်းတော်တော်လေးကိုထိခိုက်နေပါတယ်
We are seeing a very jagged a very slow recovery in terms
San Francisco မြို့ရဲ့ခီးသွွားလုပ်ငန်းတော်တော်လေးကိုအခြေအနေမကောင်းလာပါဘူး။ပြန်လည်ဥမော့လာဖို့အတော်လေးကိုအားယူနေရတဲ့အခြေအနေပါ
။ San Francisco ခီးသွွားအသင်းရဲ့အဆိုအရ COVID ကရောဂါမဖြစ်ခင်2019ခုနှစ်တုန်းက San Francisco မြို့ကိုလာလေသူ26တန်းကျော်ရှိခဲ့ပြီးတော့ခီးသွွားလုပ်ငန်းကဝင်ငွေဒေါ်လာ10ဘီလီယံလောက်ရခဲ့တယ်လို့ပြောပါရယ်။November 10ရက်နေ့ကမှ American နိုင်ငံသားမဟုတ်သူတွေကိုနိုင်ငံတည်းကိုဝင်ခွင့်ပြုခဲ့တာဖြစ်ပါတယ်2022ခုနှစ်ထဲ COVID ကာကွယ်ဆေးထိုးထားတဲ့နိုင်ငံသားကဧည့်သည်တွေကိုပြန်လည်လာလည်ခွင့်ပြုတာတော်တော်လေးနောက်ကျတဲ့နိုင်ငံတွေထဲမှာမြန်မာအင်ဒီဂျင်ထိုင်းနိုင်ငံလည်းပါပါတယ်အတော်ကြီးထိခိုက်နေတဲ့ထိုင်းနိုင်ငံခီးသွွားလုပ်ငန်းပြန်လည်အသက်ဝင်လာစေဖို့ထိုင်းအစိုးရကကြိုးစားတဲ့အနေနဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံက COVID ကာကွယ်ဆေးထိုးထားပြီးသားခီးသည်တွေကိုတီချာခွဲကွာရန်တင်းလုပ်ဆရာမလိုပဲနိုင်ငံထဲဝင်ဝင်ကိုနိုဝင်ဘာ1ရက်နေ့မှာပြန်လည်ခွင့်ပြုခဲ့ပါတယ်အရှေ့တောင်အာရှနိုင်ငံတွေထဲမှာခီးသွွားကန့်သတ်ချက်တွေပထမဆုံးဖြေလျှော့ပေးခဲ့တဲ့နိုင်ငံတစ်ခုလို့လည်းပြောနိုင်ပါတယ်ဒါပေမဲ့နိုင်ငံတကာခီးသွွားဧည့်သည်တွေအရင်လိုသိပ်မလာကြသေးတဲ့အတွက်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမျောလင်းသလောက်ဖြစ်မလာခဲ့ပါဘူးပြည်ဝင်ခွင့်ကန့်သတ်ချက်တွေဖြေလျှော့ခဲ့ပေမဲ့ဘန်ကောက်မြို့တော်မှာညာ9နိုင်ကျော်ရဲ့အရင်မရောရဆိုတဲ့ကန့်သတ်ချက်မျိုးအပါအဝင်စီကံသတ်မှတ်ချက်တချို့ကိုတော့ထားရှိခဲ့ပါတယ
်။เขาညာဖတ်မှန်ใจเท่าไหร่อ่ะแล้วเขาก็คืองงกับมาตรการ
เอเดรีบกาอติวะสิชะละชะရှိဖို့မရကြဘူးလို့ထင်ပါတယ်။အစိုးရရဲ့စီကံသတ်မှတ်ချက်တွေကိုလည်းရှင်းရှင်းလင်းသိနားလည်ကြဖို့မရပါဘူး။အရက်တောက်တဲ့အချိန်မှာဘာကြောင့်ကန့်သတ်ရတယ်လဲဆိုတာမျိုးဇဝေဇဝါဖြစ်နေတာမျိုးလည်းရှိပါတယ်။
ကိုဗစ်ကရောဂါမဖြစ်ခင်တုန်းကတော့ဘန်ကောက်မြို့ဟာနိုင်ငံတကာခီးသွွားဧည့်သည်တွေအလားအများဆုံးမြို့တစ်မြို့ဖြစ်ပါတယ
်။ဝန်နီးที่เราเห็น booking มาจากยุโรปเยอะพอยุโรปมีหลายประเทศเลยงั้นเยอรมัน UK สแกนอะไรอย่างเงี้ยนะคะมากันเยอะ
จม้าโรโฮเทลมาเต้โบ booking ลงตู90ยาไข่นงลောက်ก็จาร์มานี UK เนี่ยสแกนดิเนเวียနိုင်ငံတွေပါတယ်ဥရောပကဖြစ်ပါတယ်အမေရိကအရှေ့လဲပိုင်းနဲ့အာရှနိုင်ငံတွေကနောက်ကလိုက်ပါတယ်။ကျွန်တော်ကတော့ပြည်ရင်း booking နေပဲဖြစ်ပါတယ်။အရင်တဲခုနေကြကျမတို့ရဲ့ဧည့်သည်တွေပါ
။2019ခုနှစ်ထဲမှာနိုင်ငံသားသားဧည့်သည်တန်း40လာခဲ့တဲ့ထိုင်းနိုင်ငံမှာဟိုတယ်ခီးသွွားလုပ်ငန်းတွေပြန်လည်နလန်ထူဖို့အရှိန်ယူနေချိန်မှာပဲ Omicron COVID ပိုးသစ်ကြောင့်ပြန်ပြီးအထိနာမဲ့ပုံဖြစ်နေပါတယ်။ထိုင်းနိုင်ငံကိုရောက်လာတဲ့နိုင်ငံသားသားဧည့်သည်တွေ ตีจาควဲนี่ควอรันทีนလုပ်ရမယ်စီကံတတ်မှတ်ချက်ကိုဒီဇင်ဘာ22ရက်နေ့ကပဲပြန်ပြီးတော့တတ်မှတ်လိုက်ပါတယ်ဒီသတင်းကခီးသွားဧည့်သည်တွေကိုမိခိုးအားထားဝင်ဝေရှာနေသူတွေအတွက်စိတ်ပျက်စရာသတင်းဖြစ်ခဲ့ပါတယ်လာပေါတော်နီးခုจบแล้วค่ะบอกว่านี่ได้ทําตัว 2
วันนี้คือคงจบแน่นอนแล้วปีหน้าแล้วต่อไปคุณหนูไล่ပြနိုင်မို့ကျွန်မဧည့်သည်ရတာနှစ်ရက်ပဲရှိသေးတယ်ရှင်းနေကြရဲ့အခြေအနေဘယ်လိုဖြစ်မယ်မှမသိသေးဘူးလေ
ပို့ပြီးတော့ဆိုးလာအောင်မယ်လို့ကျွန်မထင်နေပါတယ်အခုတော့ထိုင်းနိုင်ငံကိုရောက်လာတဲ့နိုင်ငံသားဧည့်သည်တွေအနေနဲ့ခုနှစ်ရက်ကနေဆယ်ရက်အထိဟိုတယ်ဂန်းတွေမှာသီးခြားခွဲနေကွာရန်တီးလုပ်ကြရတော့မှာဖြစ်ပါတယ်2027နှစ်လယ်ပိုင်းလောက်ကနိုင်ငံတော်များများမှာကိုဗစ်ကပ်ရောဂါကိုထိန်းနိုင်ပုံရခဲ့လို့နိုင်ငံတကာခီးသွားဧည့်သည်တွေအပေါ်ထားတဲ့ခီးသွားကန့်သတ်ချက်တွေဖြေလျှော့ပေးခဲ့က manager Christmas Zebra Rivule, Pianle Puegeja, Joe Ayek, Yi Trapo, Pinsen Durile, Pinsen Nigejarawa. Tabime November Lan Nason of Atema. Pisa Pian, Gofit Bode, Twishide, look about Jamaya Puegiga, a deep bela chimaro, a chee niri, Pianle, Twakevare. Omicron, Gofit Bode, Gusem Mu, Minde Larane at two. Gofit Sigat Tapachadri, Pianle, Topia Nijavare. Netherlands Nanga Masuye, Lockdown Tamachako, Pianle, Topia Tavare. Chavimele, Shilame, Natana Sanakunitema, Kidalung and Ripia Chini, Gamamelu, Mulinja Rigaro, Shini Jase Pibare, Govicagwesi, Tota Dri, Nyalani, Rane Atu, Nanganagak, Hitrachin, the Ria, Yoji, Mu, Midanide Atue, Nanganagak, Hidalung and Dri, Natana Sanakunitema, Burang Gamamelu, Lungan, Jonjin, the Riga, Kaman Tajavare, Tabime, Nanganjak, Hitramek Valle Ederi and Nine, Covid Gayoga Draba Ama Kanji Bide Kidwa Amaganrigo Mapimini Wajabogule Chuanjin the Riga Dito Nijavarishin. Alo Adwe Mami Nine Pyoshwinzia Kiri Twanai Me Natang Nasana Kunye Pinai Javazishin Jama Sumya Mama
Nasumye Muye Kabata Loa Kidwa season preparation season now by Maro a passing and narine two season to Kugule Tolin Bibu Shivari.
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ တိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အစဉ်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ်
ငင်္ဂလာညချမ်းပါရှင်VUE ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီကနေ့ညပိုင်းအစီအစဉ်တွေမှာအထူးအစီအစဉ်အနေနဲ့တနည်းအတွင်းနောက်တန်းရုပ်ရှင်လောကသတင်းစုစည်းတင်ပြချက်ကိုနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်ဒီမတိုင်ခင်အခုတော့တနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေစစ်တပ်ကစိတ်တန်းကြဖန်တီးနိုင်စွာမရှိတော့ကြောင်းပြသနေတဲ့ဆူဒန်နိုင်ငံရေးအခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြန်မာနိုင်ငံမှာစစ်တပ်က2021ဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းပါတယ်ရွေးကောက်ပွဲကနေတဆင့်ပြည်သူတွေရဲ့စံတန်းနဲ့ရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရထံကနေကြိုးကြောင်းစီလျော်မှုမရှိတဲ့အကြောင်းပြချက်တွေနဲ့စစ်တပ်ကအာဏာသိမ်းခဲ့တာပါ။အဲဒီလိုပါပဲအာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့ဆူဒန်နိုင်ငံမှာလည်း2021အောက်တိုဘာလ25ရက်နေ့ကအယက်သားအစိုးရလက်ထက်ကနေနိုင်ငံတော်အာဏာကိုစစ်တပ်ကသိမ်းယူခဲ့ပါတယ်။ဆူဒန်မှာအာဏာသိမ်းတာနဲ့ပတ်သက်ပြီးအမေရိကန်ခြေစိုက် CBS သတင်းဌာနကဆူဒန်မှာစစ်တပ်ခေါင်းဆောင်ကအယက်သားခေါင်းဆောင်ကိုဖမ်းဆီးထိန်းသိမ်းကာသူသာအာဏာရှိသူဖြစ်ကြောင်းကြေညာလို့ခေါင်းစဉ်တက်ပြီးအာဖရိကတိုက်ရဲ့အရှေ့မြောက်ဒေသမှာရှိတဲ့ဆူဒန်နိုင်ငံမှာဂျာပြအစိုးရအဖွဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့နဲ့အယက်သားအစိုးရခေါင်းဆောင်တွေကိုအောက်တိုဘာလ25ရက်နေ့မှာစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဝန်ကြီးချုပ်ဟမ်ဒော့နဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေဟာအာဏာသိမ်းခေါင်းဆောင်နဲ့ပူးပေါင်းဖို့ငြင်းဆန်ခဲ့ကြလို့ ဖမ်းဆီးခံရတာဖြစ်ကြောင်းတရင်နဲ့ပြန်ကြားရေးဝန်ကြီးကပြောဆိုပါတယ်။နှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အာဏာရှင်လက်အောက်ကလွတ်မြောက်ပြီးနောက်ဟမ်ဒော့ဦးဆောင်တဲ့နိုင်ငံရေးသမားတွေနဲ့စစ်တပ်အာဏာခွဲဝေအုပ်ချုပ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလဟာနှစ်နှစ်ကြာမှအာဏာသိမ်းခြင်းခံရတာဖြစ်ပါတယ်လို့ရေးသားထားပါတယ်။အယ်ဂျာဇီးယားသတင်းဌာနကလည်းအယ်ဘာရှားကိုဖယ်ရှားပြီးနောက်ဆူဒန်နိုင်ငံရဲ့နိုင်ငံရေးအခြေအနေလို့ခေါင်းစဉ်ပေးပြီးရေးသားပါတယ်။ဆူဒန်ကိုနှစ်ပေါင်းများစွာအုပ်စိုးခဲ့တဲ့အိုမာအယ်ဘာရှားကိုဖယ်ရှားခဲ့ပြီးနှစ်နှစ်အကြာမှာစစ်တပ်နဲ့ထင်ရှားတဲ့အရသာခေါင်းဆောင်တွေကြားတရင်ပတ်များစွာဆက်ဆံရေးတင်းမာနေခဲ့ပြီးတဲ့နောက်မှာအာဏာခွဲဝေအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ကိုစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ဟာအာဏာခွဲဝေအုပ်ချုပ်နေတဲ့ကောင်စီကိုဖျက်သိမ်းကာနိုင်ငံကိုအရေးပေါ်အခြေအနေကြီးညာခဲ့တယ်လို့ရေးသားပါတယ်။
ဆူဒန်နိုင်ငံဟာအာဖရိကတိုက်ရဲတတိယမြောက်အကြီးဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။1956ခုနှစ်ဇန်နဝါရီလ1ရက်နေ့မှာဗြိတိသျှတွေလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။ဆူဒန်ဟာလွတ်လပ်ရေးရခဲ့ပေမယ့်လွတ်လပ်ရေးရပြီးကတည်းကတည်ငြိမ်ခဲ့တယ်လို့ကိုမရှိခဲ့ပါဘူး။မတူညီတဲ့ဘာသာစကားမတူကွဲပြားတဲ့ကိုယ်ခွယ်ယုံကြည်မှုတွေနဲ့နိုင်ငံရေးအင်အားစုတွေကြားမှာပြည်ရင်းစစ်ဖြစ်ပွားခဲ့ပါတယ်။1989ခုနှစ်ကနေပြီးတော့2019အထိအုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်အိုမာအယ်ဘာရှားလက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေကမ္ဘာမှာရှိတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုကူညီထောက်ပံ့တာတွေ2003ခုနှစ်ကလာဒါဖောဒေတာအစ်စ်ပွဲမှာလူမျိုးတုံးတက်ဖြတ်မှုတွေအထိဖြစ်ပေါ်ခဲ့ပါတယ်။အိုမာအယ်ဘာရှားအုပ်ချုပ်ခဲ့တဲ့ကာလတစ်လျှောက်လုံးမှာလူပေါင်း3သိန်းကနေပြီးတော့4သိန်းကျော်တိုက်ဆုံးခဲ့လို့ဆိုပါတယ်။2018ခုနှစ်မှာတော့ဆူဒန်ပြည်သူတွေကအိုမာအယ်ဘာရှားကိုနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုရာကနေ2019ခုနှစ်ဧပြီလ17ရက်နေ့မှာတော့စစ်တပ်ကအာဏာဝင်သိမ်းပြီးတော့အဆုံးသတ်ခဲ့ရပြန်ပါတယ်။2019ခုနှစ်ဩဂုတ်လ27ရက်နေ့မှာတော့အသွင်ကူးပြောင်းရေးစစ်ကောင်စီကနေစစ်တပ်နဲ့အရတားနိုင်ငံရေးသမားတွေပါဝင်တဲ့12ဦးပါအချုပ်အခြာအာဏာပိုင်ကောင်စီကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။အဲ့ကောင်စီမှာအရက်သားတူဖြစ်တဲ့အဗ်ဒူလာဟမ်ဒော့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ
်။အခုခါမှာတော့အရက်သားတူဖြစ်တဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ထံကနေစစ်တပ်ကောင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးအဗ်ဒယ်ဖက်ဒါအယ်ဘာဟန်ကအာဏာသိမ်းခဲ့ပြန်ပါပြီ။အဲ့ဒီလိုစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့မြို့တော်ခါတွန်ပါဝင်မြို့ကြီးတွေမှာထောင်ပေါင်းရှိတဲ့ဆူဒန်ပြည်သူတွေဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကအကြမ်းဖက်နှိမ်နင်းတဲ့အတွက်43ဦးသေဆုံးပြီး113ဦးအဖမ်းခံခဲ့ရတယ်လို့သတင်းမီဒီယာတွေကဖော်ပြပါဗျ။ဒါပေမဲ့အာဏာသိမ်းပြီးတလားကအကြာမှာတော့အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖက်ဒါအယ်ဘာဟန်ကဖမ်းဆီးထားတဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကိုပြန်လွှတ်ပေးပြီးဝန်ကြီးချုပ်ယာတူပြန်ပေးခဲ့ပါဗျ
။ဟမ်ဒော့ကလည်းသူယာတူပြန်လက်ခံခဲ့တာဟာသူရဲ့တန်ရုံမှုတွေကိုရှောင်ချားနိုင်အောင်လို့ဆိုပါတယ်။ဒါမဲ့လည်းပြည်သူတွေနဲ့နိုင်ငံရေးသမားတွေကတော့ဟမ်ဒော့ဝန်ကြီးချုပ်ယာတူပြန်လက်ခံတာကိုမကျေနပ်ကြပါဘူး။ပြည်သူတွေမကျေနပ်ကြတာကလည်းအဆိုးမဆိုးသားပါဘူး။ယာတူပြန်လက်ခံပြီးတော့တလအကြာဒီဇင်ဘာလ22ရက်နေ့မှာတော့သူ့စိတ်ကြိုက်အဆိုးရောက်ဖွဲ့ခွင့်မရရင်ယာတူကနှုတ်ထွက်မယ်လို့ဟမ်ဒော့ကပြောလာပါတယ်။ဒါကြောင့်မလို့ဆူဒန်နိုင်ငံရေးဟာဘာမှတေချာရေရမှုရှိတဲ့အနေထားလို့ဆိုရမှာပါ။ဒီအနေထားနဲ့ပတ်သက်ပြီးတော့နိုင်ငံရေးဆောင်းပါးရှင်တူကအခုလိုသုံးသပ်ပါတယ်။
ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာချုပ်ကင်လာတဲ့အာနာရှင်ဗိုလ်ချုပ်ကြီးအိုမာအယ်ဘာရှီကိုဆူဒန်လူထုလှုပ်ရှားမှုနဲ့ဖြုတ်ချလိုက်တယ်နော်လူထုဒီမိုကရေစီအင်အားစုတွေနဲ့စစ်တပ်ကပုံကိုယ်တွေပူးပေါင်းပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရတရက်ကိုဖွဲ့စည်းနိုင်လိုက်တယ်ဒီအနေအထားမှာစစ်တပ်ကဆူဒန်လူတို့လှုပ်ရှားမှုကိုဟန်တာထိန်းချုပ်နိုင်တဲ့အခြေအနေမရှိတော့ဘူးเนาะဆူဒန်နိုင်ငံရဲ့ဒီမိုကရေစီအလားအလာကိုပြောပါဆိုရင်လည်းအတော်အားရစရာကောင်းတဲ့အခြေအနေမှာရှိတယ်ဒါပေမဲ့เนาะဒီမိုကရေစီအသွင်ကူးပြောင်းလှုပ်ရှားမှုဆိုတာကတစ်ဖြောင်းနဲ့သွားတာတော့မဟုတ်ဘူးအတဲအကျအနှိမ့်အမြင့်အကွေးကောက်တွေကတော့ရှိနေတာပဲဒါကြောင့်စစ်တပ်ကနေပြီးတော့နိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာတယ်အရက်ဘက်ဝန်ကြီးချုပ်ကိုဖမ်းတယ်နိုင်ငံရေးသမားတွေကိုဖမ်းတယ်ယာတူကနေဖယ်ရှားတယ်လူတို့တရားလုံးကအဲ့ခါမှာလမ်းပေါ်ထွက်ပြီးစန္ဒပြတယ်စစ်တပ်ကဖြိုခွင်းတယ်နောက်ဆုံးမရတဲ့အခါကျတော့အရက်ဖက်ဝန်ကြီးချုပ်ကိုပြန်တာဝန်ပေးရတယ်ဆူဒန်ဖြစ်စဉ်မှာဒီမိုကရေစီအင်အားစုတွေနဲ့စစ်တပ်အကြားအပြန်အလှန်ရုန်းကန်လှုပ်ရှားနေရဘူးတွေ့ရတယ်ဒီတော့ဆူဒန်နိုင်ငံရဲ့နိုင်ငံရေးအလားအလာပါတယ်ကျွန်တော်တို့ကံတီကံမမပြောနိုင်ဘူး ဒါပေမဲ့เนาะစစ်တပ်ကစိတ်တန်းကြဆူဒန်နိုင်ငံကိုเนาะဖန်တီးနိုင်စွမ်းမရှိတော့ဘူးဆိုတာကိုတော့ဒါကျွန်တော်တို့ဒေဂျာပေါက်ပြောနိုင်တယ
်ဆူဒန်မှာတော့ပြည်သူလူထုအုံကြွဆန့်ကျင်နေတာကိုထိန်းနိုင်ဖို့သွေးရွက်တန်ယူမှုတွေကိုရှောင်ရှားနိုင်ဖို့ဖမ်းဆီးထားတဲ့ဝန်ကြီးချုပ်ကိုလွတ်ပေးပြီးညှိနှိုင်းဆောင်ရွက်နေတာတွေတွေ့ရပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ပြည်သူစံတမဲနဲ့လွတ်လပ်စွာရွေးချယ်တင်မြှောက်ထားတဲ့အစိုးရဖွဲ့ခေါင်းဆောင်တွေကို17လကြာတဲ့အထိစစ်တပ်ကဖမ်းဆီးထားဆဲဖြစ်တဲ့အပြင်ပုံမှန်တွေအမျိုးမျိုးတက်ကတရားစွဲဆိုထောင်ချနေတာကိုတွေ့ရပါတယ်ဘယ်လိုရှေ့ဆက်ကြမှာလဲဆူဒန်နဲ့မြန်မာနိုင်ငံတို့ရဲ့အနာဂတ်နိုင်ငံရေးဟာဘာဖြစ်မယ်ဆိုတာခံမှန်းရခက်လှပါတယ်ဒါပေမဲ့ဆူဒန်ရောမြန်မာမှာပါစစ်တပ်ဟာသူတို့စိတ်ကြိုက်လှုပ်ချင်တိုင်းလှုပ်လို့မရနိုင်တော့ဘူးဆိုတာဒီကနေ့တွေ့ကြုံနေရတဲ့အခြေအနေတွေကတက်တည်ပြလို့နေပါပြီမြန်မာစစ်တပ်အနေနဲ့တိုင်းရင်းသားပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးမျက်ကမ်းတစီမကြောက်ဆက်လျှောက်နေမယ်ဆိုရင်တော့စစ်တပ်ကိုယ်တိုင်ပျက်စီးကြိမ်ဆက်ရောက်သွားနိုင်တယ်ဆိုတာသတိပြုဖို့အချိန်တန်နေပြီဖြစ်ကြောင်းပါခင်ဗျာ
ကိုပြည်သွေးနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ပါရှင်အခုဆက်ပြီးတော့ဒီသတင်းပတ်အတွက်အထူးအစီအစဉ်တစ်ခုအနေနဲ့ကိုဗစ်ကပ်ဘေးသဘာဝကပ်ဘေးအများကြီးနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့2021ခုနှစ်အတွင်းအနောက်တိုင်းရုပ်ရှင်လောကအခြေအနေတွေကိုတော့မအေးသနာကျော်စူးစီးတင်ဆက်ပေးထားပါတယ်ရှင
်မင်္ဂလာပါရှင်လက်တတနဲ့ကုပြောင်းတော့မယ့်အချိန်မှာကြံရတော့မယ့်နှစ်အတွင်းကဟောလိဝုဒ်ရုပ်ရှင်လောကသတင်းတွေကိုစူးစီးတင်ပြခြင်းပါတယ်ကိုဗစ်ကပ်ဘေးသဘာဝကပ်ဘေးတို့နဲ့အများကြီးကြုံတွေ့ခဲ့ရတဲ့2021ခုနှစ်အတွင်းအနောက်တိုင်းရုပ်ရှင်လောကကအခြေအနေကိုပြန်ကြည့်ကြရအောင်ပါ2021ခုနှစ်ရုပ်ရှင်နေထဲမှာတော့ဒါရိုက်တာခလိုရီဂျောင်းရဲ့ Nomadland ရုပ်ရှင်ကအအောင်မြင်ဆုံးရုပ်ရှင်ကဖြစ်ပါတယ် Academy ဆု BAFTA ဆုနဲ့ရွှေကမ္ဘာလုံးဆုတွေအားလုံးဆုခုခဲ့နိုင်တာပါမင်းသမီး Frances McDormand ကအဓိကသရုပ်ဆောင်နေရာကပါဝင်ပြီးတော့ American ပြည်ထောင်စု Nevada ပြည်နယ်မိုင်းလုံငန်းလုပ်တဲ့မျိုးစုံလေးတစ်ခုကနေကားတစ်စီးနဲ့ထွက်လာခဲ့တဲ့မိုးဆိုးမတယောက်ကြောင့်ဇာတ်ရင်ဖွဲ့ပြီးရိုက်ကူးထားတာပါမင်းသမီးကိုယ်တိုင်လည်းအကောင်းဆုံးအမျိုးသမီးသရုပ်ဆောင် Academy ဆုရရှိသွားပါတယ
် I know you
Yeah hi Dave right Yes
Fern
Yes have your can opener
Yeah, you do. Are you working here now or?
Yeah, first year.
Britain နိုင်ငံက Academy ဆုလို့ဖြစ်တဲ့ BAFTA ဆုချီးမြှင့်ပွဲမှာတော့ Director Emerald Fennell ရဲ့ Promising Young Woman ရုပ်ရှင်ဇာတ်ကားကအထူးကျွမ်းဆုံး British ရုပ်ရှင်ကားဆုရသွားပြီးတော့ American Oscar ဆုအတွက်လည်းအကောင်းဆုံးဇာတ်ညွန်းဆုရရှိသွားခဲ့ပါတယ
်. Feel differently by now.
It's every guy's worst nightmare getting accused like that.
Can you guess what every woman's worst nightmare is? I wanted to be a doctor my whole life. Lately, I've been feeling like I might want to get back into it.
Dad, I'd like you to meet Laura. How do you do, sir?
I say you're gorgeous.
Thank you. I must say he's charming.
Yeah, not always. Laura has come round to help you.
I don't need her or anyone else. I can manage very well on my own.
မင်းသားကြီးအန်တိုနီဟော့ပကင်းစ်ကတော့ The Father ရုပ်ရှင်ဇာတ်ကားနဲ့ American Oscar ဆုရော British BAFTA ဆုမှာရောအကောင်းဆုံးအမျိုးသားသရုပ်ဆောင်ဆုရရှိပါတယ်။ Judas and the Black Messiah ရုပ်ရှင်ကမှာပါဝင်သရုပ်ဆောင်တဲ့ Zeppo Minna Daniel Kaluuya ကတော့ Oscar ဆု BAFTA ဆုရွှေကမ္ဘာလုံးဆုသုံးဆုလုံးအတွက်အကောင်းဆုံးအမျိုးသား Zeppo ဆုနေရာအတွက်ရရှိပါတယ်။မင်းသားရဲ့ရုပ်ရှင်ဇာတ်ကားအတွက်တော့တောင်ကိုရီးယားမင်းသမီး Yoon Jun ကAcademy ဆုနဲ့ BAFTA ဆုတို့အတွက်အကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုရရှိရပါ။အဲဒီရုပ်ရှင်ကားကရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာတော့အကောင်းဆုံးနိုင်ငံသားရုပ်ရှင်ကားဆုရရှိပါတယ
်။
We need to find water somewhere. If the soil ain't wet, we're going to lose a crop.
ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်စုပေးတဲ့ရာသီနှောင့်နှေးခဲ့ရပြီးတော့ကော်ဇော်နီကင်အခမ်းအနားတွေမှာလည်းလူတူးနဲ့တူးကြအကွာအဝေးချနေရတာနှာခေါင်းစည်းတက်ထားရတာဒီလိုအခြေအနေတွေနဲ့ကျင်းပခဲ့ကြရတာဖြစ်ပါတယ်။ရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာတော့ရွေးချယ်တဲ့အထက်မှာလူအောက်စုပေါင်းစုံကိုစားမပြုလို့ဆိုပြီးတော့ဝေဖန်မှုတွေထွက်ခဲ့ပြီးတဲ့နောက် 2022ခုနှစ်မှာကျင်းပမယ်ရွှေကမ္ဘာလုံးစုကိုရုပ်မြင်သံကြားကနေထုတ်လွှင့်ပြသဖို့မလုပ်တော့ဘူးလို့ MBC ရုပ်သံဌာနကမေးလာကကြေညာခဲ့ပါတယ်ဒီလိုမျိုးရုပ်သံကထုတ်လွှင့်တာမျိုးမရှိပေမဲ့စူပေးပွဲကိုတော့ဆက်ပြီးတော့ကျင်းပအောင်မယ်လို့ Hollywood Foreign Press အဖွဲ့ကအောက်တိုဘာလမှာပဲကြေညာထားခဲ့တာပါ2022ခုနှစ်ရုပ်ရှင်ရုံတွေရဲ့အခြေအနေကိုဆက်ပြီးတော့ကြည့်ရအောင်ပါရှင်2022ခုနှစ်ကလည်းကိုဗစ်ကပ်ဘေးကြီးစတင်ကြုံတွေ့ရတဲ့2020ခုနှစ်လိုပဲရုပ်ရှင်ရုံလုပ်ငန်းကြီးတွေတော်တော်ကိုအခက်ကြုံရတဲ့နှစ်ဖြစ်ပါတယ်ဒီကွာလုံးနိုင်ငံတွေထိန်းချုပ်ကန့်သက်ချက်တွေထုတ်ပြန်ထားခဲ့ရတာကြောင့်ရုပ်ရှင်ရုံလုပ်ငန်းကြီးလည်းအချိန်နှင့်အချိန်ခါလိုက်အပြောင်းအလဲတွေလုပ်ခဲ့ရပြီးတော့ရုပ်ရှင်ကားတွေထွက်ဖို့နောက်ဆုတ်ခဲ့ရတာရုပ်ရှင်ရုံတွေပိတ်ထားခဲ့ရတာတို့ဖြစ်ခဲ့တာကြောင့်တချို့ရုပ်ရှင်ရုံတွေဆိုအပြီးပိတ်လိုက်ရပါတယ်။ Sorry Arabia နိုင်ငံမှာတော့2022ခုနှစ်ဇန်နဝါရီလကစလို့ Riyadh မြို့တော်မှာခြံဝင်းတွေကိုကားမောင်းဝင်ပြီးတော့ကားဝေါ်ကနေပြီးတော့ရုပ်ရှင်ကြည့်လို့ရအောင်လို့ပထမဦးဆုံးအချိန်ဖြစ်နေဖန်တီးပေးခဲ့ပါတယ်။ဒါရောမှနှကောင်းစည်းဝေးရမယ်ကိုပူချင်းအတိုင်းခံရမယ်ဆိုတာမျိုးပါသေးတာပါအလားတူပဲကားပေါ်ကနေရုပ်ရှင်ကြည့်လို့ရတဲ့ကွင်းမျိုးတွေဒူဘိုင်းနဲ့ဘေးရုတ်တို့မှာတော့2020ခရီးကလုပ်ပေးထားခဲ့တာဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာတော့ Los Angeles မြို့ကနာမည်အကျော်ဆုံးရုပ်ရှင်ရုံ AP လောက်မှာပိတ်ခဲ့ရပါတယ် Hollywood Sunset Boulevard လမ်းမကြီးပေါ်မှာတည်ရှိပြီးတော့ကမ္ဘာရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးရဲ့အချက်အခြားနေရာCinerama Dome ရုပ်ရှင်ရုံကြီးနဲ့တခြားသူတို့ရဲ့ရုံ15ရုံရှိတဲ့ Arclight Hollywood ရုပ်ရှင်ရုံတွဲကြီးကိုပိတ်ပစ်လိုက်ရပါတယ်။သူတို့ကုမ္ပဏီရဲ့စုစုပေါင်းရုံပေါင်း300ကျော်ပိတ်လိုက်ရတာဖြစ်ပါတယ်။အဲ့ဒီထဲမှာ San Francisco မြို့က Empire ရုပ်ရှင်ရုံ New England ကရုပ်ရှင်ရုံတွဲ10ခုလိုလည်းပါသွားခဲ့ပါတယ်။2022ခုနှစ်ရုပ်ရှင်လောကတိုးတက်ဖြစ်ထွန်းမှုတချို့ကိုပြောရမယ်ဆိုရင်တော့တချို့ရုပ်ရှင်ပွဲတော်တွေအပြည့်အဝပြန်ပြီးကျင်းပနိုင်ခဲ့တာပဲဖြစ်ပါတယ်။မလာကဆလို့ပထမဦးဆုံးပြန်ကျင်းပတဲ့ရုပ်ရှင်ပွဲတော်ကတော့ဂျာမနီနိုင်ငံကဘယ်လင်နဲ့ရုပ်ရှင်ပွဲတော်ပဲဖြစ်ပါတယ်။ဒါမှန်အချိန်ဒီမှာကျင်းပခဲ့တဲ့ပုံစံမျိုးတော့မဟုတ်ဘဲနဲ့ပွဲခက်ချင်းချင်းလူနေနေနဲ့ကျင်းပခဲ့ရပါပဲ။သတင်းတော်တွေရုပ်ရှင်လုပ်ငန်းအတိုင်းဝိုင်းတွေကလူတချို့ကိုလူကိုယ်တိုင်တက်ရောက်ခွင့်ပေးပြီးတော့အပိုင်းနှစ်ပိုင်းခွဲကျင်းပခဲ့ပါတယ်။သူတို့ပွဲတော်ကရုပ်ရှင်တော်တော်များများကိုတော့ဇွန်လအနည်းရသည့်အထူးပွဲတွေအနေနဲ့ဘယ်လင်မြို့တော်တလွားလေဟာပြင်ရုပ်ရှင်ပွဲကင်းတွေမှာပြသခွင့်ပေးခဲ့တာပါ။ဘာလင်ရုပ်ရှင်ပွဲတော်ရဲ့ရွှေဝတ်ဝန်စုကတော့ Romania Director Radu Chu ရိုက်ကူးတဲ့ Black Banking of Lunin Pong ဆိုတဲ့ရုပ်ရှင်ကရရှိသွားခဲ့ပါတယ်။ဇူလိုင်လမှာတော့ပြည်ထောင်နိုင်ငံမှာအရင်နှစ်ကမကျင်းပနိုင်ခဲ့တဲ့ကင်းရုပ်ရှင်ပွဲတော်ကိုခန်းခန်းနာနာပြန်ပြီးကျင်းပခဲ့ပါတယ်။ Hollywood Star တွေဖြစ်တဲ့မင်းသား Matt Damon ကအစမင်းသမီးကြီး Helen Mirren အစုံပြည်ထောင်နိုင်ငံမြေကန်နှစ်ဖူးကဒီကော်ဇော်နီခင်အခမ်းအနားကိုတက်ရောက်ခဲ့ကြတာပါ။အဲ့မှာဝါရင်အမေရိကန်မင်းသမီးဂျိုဒီဖော့စတာကရုပ်ရှင်ဂုံတူးဆောင်စုချင်းမြင့်ခံရပြီးတော့ဒရိုက်တာဂျူလီယာဒူကိုနူရဲ့တီတန်ရုပ်ရှင်ဇာတ်ကားကတော့ပါမော်ဒိုအထူးစုကိုရရှိသွားခဲ့ပါတယ်။စက်တင်ဘာမှာအီတလီနိုင်ငံမှာကျင်းပတဲ့ဗင်းနစ်ရုပ်ရှင်ပွဲတော်ကတော့အဲ့ဒီကထဲမင်းသားမင်းသမီးပုံများများတက်ရောက်ခဲ့ပြီးတော့အဲ့မှာတော့ပြင်သစ်ရုပ်ရှင် happening ကရွှေချင်သေးစုရရှိသွားပြီးတော့ဒါရိုက်တာ Ridley Scott ကသူ့ရဲ့အမှုပညာအောင်မြင်မှုတွေအတွက်ဂုဏ်ပြုခံရပါတယ်။နိုင်ငံပိုင်းကကနေဒါရဲ့ Toronto ရုပ်ရှင်ပွဲတော်နဲ့ Britain က London ရုပ်ရှင်ပွဲတော်တွေလည်းပြန်ပြီးတော့ကျင်းပဖြစ်ခဲ့ကြပါတယ်။
There's a young lady in Santiago I want you to meet.
You're late.
When you're ready. Salute.
Well, I met your new 00. She's a disarming young woman.
I get why you shot him. Yeah, well, everyone tries at least once.
James Bond.
ယုံတင်တဲ့ရုပ်ရှင်ကားတွေမှာဆိုရင်တော့ငကိုက2020မနစ်က AP လောက်မှာယုံတင်မှုစီစဉ်ထားတဲ့ James Bond ရုပ်ရှင်ကကမ္ဘာမှာကိုရိုနာကပ်ဘေးဆိုက်လို့3000ရောင်ပြန်ပြီးရွှေ့ခဲ့ရပြီတဲ့နောက်တနည်းခွဲနောက်ကျပြီးတော့ဒီနှစ်2021ခုနှစ်စက်တင်ဘာမှာယုံတင်နိုင်ခဲ့ပါတယ် James Bond ရုပ်ရှင်ဇာတ်ကားတွေရဲ့25ကားမြောက်ဖြစ်တဲ့ No Time to Die ရုပ်ရှင်ကားကိုစက်တင်ဘာလမှာလန်ဒန်မြို့တော်မှာအထူးပွဲနဲ့ပွဲထုတ်ခဲ့တာပါပြန်ကားအကောင်စားတွေစံပြတဲ့ပစ္စည်းကိရိယာတွေနဲ့ British Sea Spy 007 အဖြစ်နဲ့တရုတ်ဆောင်ခဲ့တဲ့မင်းသား Daniel Craig ရဲ့ဒီ James Bond 5ကားမြောက်ဇာတ်ကားလည်းဖြစ်တယ်လို့ဒီရုပ်ရှင်ကားကသူ့ရဲ့007နောက်ဆုံးကားလည်းဖြစ်ပါတယ်။ Universal Pictures နဲ့ MGM ရုပ်ရှင်ထုတ်လုပ်ရေးတို့ကဖန်တီးတဲ့ဒီ James Bond ဇာတ်ကားတွေမှာသူက Casino Royale ဇာတ်ကားနဲ့2006ခုနှစ်ကစပြီးတော့ပါဝင်လာခဲ့တာပါ။လန်ဒန်မြို့တော်ကအထူးပွဲကို Daniel Craig ကိုယ်တိုင်တက်ရောက်ပြီးတော့သူနဲ့အထူးတူသရုပ်ဆောင်တဲ့ Lashana Lynch, Lea Seydoux နဲ့ Rami Malek တို့ကိုလည်းတွေ့ရပါတယ်။ FBI တပ်တွေရဲ့မှာတော့ဗြိတိသျှအင်ရှေ့ဆန်မင်းသား Charles နဲ့တားတော် William တို့သူတို့ရဲ့ကျင်ရတော်တွေအသီးသီးနဲ့အထူးတူတက်ရောက်လာတာတွေ့ရပါတယ်။ဗြိတိန်နိုင်ငံရဲ့နောက်ထပ်အနုပညာထွက်ကုန်တစ်ခုဖြစ်တဲ့ Harry Potter ရုပ်ရှင်ဇာတ်ကားကတော့နိုဝင်ဘာလမှာပဲအနှစ်20ပြည့်သွားခဲ့တာပါ။ Harry Potter ရုပ်ရှင်ဇာတ်ကားရဲ့ပထမဆုံးဇာတ်ကား Harry Potter and the Philosopher's Stone ရုပ်ရှင်ဇာတ်ကားကို2021ခုနှစ်နိုဝင်ဘာလ16ရက်မှာနှစ်20ပြည့်သွားတာဖြစ်ပါတယ်။ Graphic Design Studio Leavesden ကစနစ်တာကာလမှာ Howard Small ကျောင်းတော်ကြီးလို့ဖြစ်သွားခဲ့တယ်လို့ပထမအဦးဆုံးရုပ်ရှင်ဇာတ်ကားအတွက် graphic designer ဖြစ်နေပါဝင်တဲ့ designer Mara Fora Mina ကပြောပါတယ
် We didn't have any idea of the legacy that was going to happen later obviously there was definitely a sort of spirit of family that I think
ဒီကအကြီးကျယ်ပေါက်သွားမယ်တကယ်သမိုင်းဝင်ဖြစ်သွားမယ်ဆိုတာမသိပေမဲ့ကလေးတွေနဲ့ရုပ်ရှင်ရိုက်ရတဲ့အနေအထားကတကယ်အမှတ်ရစရာပါကလေးတွေကရိုက်ကွဲမှနေရင်ပဲចောင်းကိုလည်းရိုက်ကွဲမှတက်ကြရတာလေသူတို့ចောင်းစာအတွက်ဥပမာလက်မှုဘာသာရအတွက်အင်စာလောက်ရတယ်ဆိုရင်ကလေးတွေကဒီတိုင်းဝင်လာပြီးတော့ပဲကတ်ကြီးပေးပါအောင်လို့ဟိုဟာပေးပါအောင်လို့လှုပ်ကြတာပြီးရင်ဘယ်တော့မှလည်းပြန်ပေးတာမဟုတ်ဘူးဘာပဲဖြစ်ဖြစ်ကလေးတွေရှိနေတာကတကယ်ကောင်းတဲ့စွမ်းရည်တစ်မျိုးထုတ်ပေးနေတယ်လို့ဖြစ်တယ်ကျမတို့စတူဒီယိုကလည်း Howard မော်ចောင်းတော်ကြီးလို့ကိုဖြစ်လို့10နှစ်တောင်လုပ်ခဲ့ကြရတာလေ
Harry Potter ရုပ်ရှင်ဇာတ်ကားတွေမှာစုစုပေါင်းဇာတ်ကားပေါင်း8ကားရှိပြီးတော့ဝင်ငွေဒေါ်လာတန်း 9,800 ရရှိခဲ့တာပါ။အဲ့ကားထဲမှာကလေးသရုပ်ဆောင်တွေလည်းတကယ်နာမည်ကျော်အနုပညာရှင်တွေဖြစ်နေလူလားမြောက်ခဲ့ပါရဲ့။ Harry Potter ရုပ်ရှင်ဇာတ်ကားတွေ20ပြည့်အထိတ်အမှတ်ဖြစ်နေ။အဲ့ဇာတ်ကားရဲ့အဓိကသရုပ်ဆောင်ကလေးသရုပ်ဆောင်3ယောက်ဖြစ်တဲ့ Daniel Radcliffe, Emma Watson နဲ့ Rupert Grint တို့ကိုဒီနှစ်ပတ်လည်အထိမ်းမဲ့ရုပ်မြင်သံကြားအစီအစဉ်တွေ HBO Max ရုပ်သံလိုက်မှာဇန်နဝါရီလ1ရက်နေ့မှာအစီအစဉ်တစ်ကိုပြသမယ်လို့ Warner Brothers ရုပ်ရှင်ထုတ်လို့ရေးကကြေညာထားပါတယ်။ Harry Potter ဝတ္ထုရေးသားတဲ့စာရေးဆရာမ J.K. Rowling ကတော့တက်ရောက်မှာမဟုတ်ပေမဲ့လေတခြားသရုပ်ဆောင်တွေနဲ့အဖွဲ့သားတွေကိုလည်းအိမ်မှာတွေ့ရမှာဖြစ်ပါတယ
်။ Perfect time to sit down with everyone and reminisce.
The thing that scared me the mostwas the implication that the most meaningful thing in our life was done. And there's something so joyous about seeing everyone. And be like, there wasn't though.
One of the highlights of my part was when I had to pretend to be Hermione, pretending to be Bellatrix.
I don't like to be kept waiting.
I've still got the teeth, actually. I'll put them in if you want.
My sister has children who are then around 10, 11, 12. And I said, Martha, I don't know about this Voldemort.
What? You're being asked to play Voldemort? You've got to do it!
ကမ္ဘာ့ကပေးအနေကြောင့်ရုပ်ရှင်ရုံဝင်ငွေကခါတိုင်းတာမန်အချိန်တွေမှာရတဲ့ဝင်ငွေနဲ့ရှင်တော့တော်တော်နှဲသွားပြီမယ်။မနစ်ကထက်တော်ဝင်ငွေအများကြီးပိုရခဲ့တာပါ။မနစ်ကတော့ရုပ်ရှင်ရုံကြီးတွေအကုန်ပိတ်ထားခဲ့ရပြီမယ်။ဒီနှစ်ရုပ်ရှင်ကားကြီးတွေရုံတင်နိုင်ခဲ့ပါသေး။2021ခုနှစ်အတွင်းဝင်ငွေအများဆုံးရရှိတဲ့ကားကြီးနှစ်ကားကတော့ Battle of Lake Changjin ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ High Mom ဆိုတဲ့ရုပ်ရှင်ဇာတ်ကားတွေဖြစ်ကြပါသေး။ဒီကားနှစ်ကားလုံးကတရုတ်ကားတွေဖြစ်ပြီးတော့တကားကဒေါ်လာ865တန်းနောက်ထပ်တကားကတော့ဒေါ်လာ822တန်းအတီးတီးရကြရဲ့လို့ box office mojo ရုပ်ရှင်လုပ်ငန်းကိန်းငန်းနဲ့စောင့်ကြည့်တဲ့အဖွဲ့ကပြောပါရဲ့အဲ့ဒီကားရရဲ့နောက်မှာတော့ James Bond ရုပ်ရှင် No Time to Die ကဒေါ်လာ956တန်းနဲ့တတိယနေရာကလိုက်ပြီးတော့သူရဲ့နောက်မှာတော့ Fast and Furious နောက်ဆုံးကားဖြစ်တဲ့ F9 ရုပ်ရှင်ကားကဒေါ်လာ926တန်းနဲ့စတုထနေရာမှာလိုက်ပါရဲ့Box Office Mojo ရဲ့စင်းရဆိုရင်2021ခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကား10ကားထဲမှာနောက်ထပ်ကားတွေကတော့ Venom Let There Be Carnage ရုပ်ရှင်ကားကဒေါ်လာတန်း480နီးပါးရရှိပြီးတော့နံပါတ်5နောက်ပြီး Godzilla vs Kong ရုပ်ရှင်ကားကတော့ဒေါ်လာ468.8တန်း Shang-Chi and the Legend of the Ten Rings ရုပ်ရှင်ကားကဒေါ်လာ431.6တန်းBlack Widow ရုပ်ရှင်ကားကဒေါ်လာ389.6တန်းနဲ့နံပါတ်10နေရာအသီးသီးမှာရှိပါတယ်။ဇူလိုင်လမှာထွက်တဲ့ Black Widow မဟုရမဟုဆိုးမှရုပ်ရှင်ဇာတ်ကားမှာပါဝင်တဲ့မင်းသမီး Scarlett Johansson ကိုအဓိကဇာတ်ရုပ် Adventure Series တဲ့က Natasha Romanoff နေရာမှာတရုပ်ဆောင်ပြီးတော့ အခုဇက်ကားမှာအဓိကဇက်ရုံနေရာကနေပြင်းပါဝင်သရုပ်ဆောင်နိုင်ငယ်လို့အများရဲ့ချီးကျူးတာကိုခံရပါတယ်။ဒီ Black Widow ရုပ်ရှင်ကားက Scarlett Johansson အတွက် Marvel ဇာတ်လမ်းတွေထဲမှာနောက်ဆုံးကားအနေနဲ့ပါဝင်ပြီးတော့သရုပ်ဆောင်တာလည်းဖြစ်ပါတယ်။ကိုဖြတ်တန်းရတဲ့ခီးမှာတနေရာဘယ်နေရာမှာအဆုံးသက်ရမယ်ဆိုတာတိလိုက်ရတဲ့အချိန်ရှိပါတယ်လို့မင်းသမီးက writer သတင်းဌာနကိုပြောခဲ့တာပ
ါ Great to leave on a high note and you know I think I've really done all the work I can
တကယ်အောင်မြင်နေတော့အချိန်မှာထွက်ခွာလိုက်တာကောင်းတယ်လို့ကျွန်မထင်ပါတယ်ကျွန်မဘက်ကဒါနဲ့ပတ်သက်လို့တက်နိုင်သမျှလုပ်ခဲ့ပေးပါပြီ Marvel နဲ့တော့ဒီပြင်ကိစ္စရပ်တွေမှာလက်တွဲလှုပ်ချင်ပါတယ်ဒါပေမဲ့လည်းတော်သွင်းပါပြီလေကိုပါကိုလည်းပေါ်ပါသွားတယ်လို့ခံစားရပါတယ်ခီးတစ်ခုစပြီးဆိုကြတဲ့ကနီကုံအဆုံးသက်ကဒီခီးနဲ့အတူပါလာပြီးသားပ
ါတစ်ချိန်တည်းမှာပဲ Scarlett Johansson ကသူ့နဲ့စာချုပ်ကိုချိုးဖောက်လို့ဆိုပြီးတော့ Disney ရုပ်ရှင်ထုတ်လို့ရေးကိုတရားစွဲပါတယ်အဲ့ရုပ်ရှင်ကားကိုရုံတင်ပြသတဲ့တစ်ချိန်တည်းမှာ Disney ကအဲ့ကားကိုသူ့ရဲ့ online ရုပ်သံလိုင်း Disney Plus မှာပြသခဲ့တာကြောင့်ဖြစ်ပါတယ်ဒါကြောင့်မင်းသမီးကတရားစွဲခဲ့ပေမဲ့ September 30ရက်နေ့မှာတော့ဒီကိစ္စကိုဖြေရှင်းလိုက်နိုင်ပြီလို့နှစ်ဖက်စလုံးကပူရဲကြညာချက်ထုတ်သွားခဲ့ပါတယ
်။ Fidesco. I'm sorry kid. Yeah, me too.
2022ခုနှစ်မတိုင်ခင်နှစ်ကုန်ပိုင်းမှာရုံတင်ခဲ့တဲ့ရုပ်ရှင်ကားတွေကိုကြည့်ရမှာဒီဇင်ဘာလမှာလည်းစိတ်လှုပ်ရှားစရာကြည်တင်စရာရုပ်ရှင်ကားတွေထွက်ခဲ့တာဖြစ်ပါတယ်
။ Danger to our universe. You're not gonna take this away from me.
You're struggling to have everything you want.
Spider-Man No Way Home ပင်ကူလူသားအိမ်ပြန်လမ်းမရှိဆိုတဲ့ရုပ်ရှင်ကားကရုံတင်ဝင်ငွေကောင်းမယ်လို့ခန့်မှန်းထားတာပါ။နာမည်ကျော် Director Steven Spielberg ရိုက်ကူးတဲ့ Website Story ရုပ်ရှင်စကားကလည်းနယူးယောက်မြို့မှာ November 29ရက်နေ့ကအထူးပွဲပြတာပြီးတော့ရုပ်ရှင်အဖွဲ့သားတွေအဲ့ဒီကော်ဇောနီခင်ခန်းနာကိုဆုံဆုံလင်းလင်းတက်ရောက်ခဲ့ကြတာတွေ့ရပါသေးတယ်။တကယ်ရုံတင်တဲ့ရက်ကတော့ဒီဇင်ဘာလ20ဖြစ်ပါတယ်။ New Year 21မကူးခင်မှာကပ်ပြီးတော့ရုံတင်တဲ့ရုပ်ရှင်တွေကတော့ Kingsman ရုပ်ရှင်ကားတွေရဲ့မူရင်းဇာတ်ကားဒီကာလမတိုင်ခင်နောက်ကြောင်းပြန်ရုပ်ရှင် The Kingsman ဖြစ်ပြီးတော့အားလုံးစိတ်ဝင်စားမျှော်လင့်ဆောင်စားနေတဲ့လေးကားမြောက် Matrix ရုပ်ရှင်ကား The Matrix Resurrections ဇာတ်ကားကိုလည်းဒီဇင်ဘာလ22ရက်နေ့မှာရုံတင်သွားကြပါတယ်ရှင်။
2022ခုနှစ်နောက်တိုင်းရုပ်ရှင်လောကအခြေအနေတွေကိုမအေးသန္တာကျော်စူးစိတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုဆက်ချင်ပါတယ်။2022ခုနှစ်အတွင်းမှာရိုက်ကူးတင်ပြခဲ့တဲ့သတင်းဓာတ်ပုံတွေကအကောင်းဆုံးဓာတ်ပုံတွေကို AP သတင်းဌာနကြီးကထူးခြားတဲ့သတင်းဓာတ်ပုံတွေအဖြစ်ရွေးချယ်ခဲ့ပါတယ်။ဒီကြောင့်ကိုတော့မညညူလင်းစူးစိတင်ဆက်ပေးထားပါတယ်ရှင်။
တတန်းရင်ပရာနာမြစ်ကြီးရေခမ်း၆လတဲ့ပုံကိုမှတ်တမ်းတင်ထားတာပါဒီမြစ်ကြီးဟာဘရာဇီးပါရာဂွေးနဲ့အာဂျင်တီးနားနိုင်ငံတွေကိုဖြတ်ပြီးစီးဆင်းနေတာဖြစ်ပါတယ်ကီလိုမီတာ4880ရှိလျားပါတယ်အင်ဒိုနီးရှားနိုင်ငံစူလာဝက်စီခရိုင်နောက်ဘက်ကမာမူဂျူမြို့မှာငကင်တန်းကြောင့်တည်ဆုံသွားသူတွေရဲ့မိသားစုဆွေမျိုးသားချင်းတွေရုပ်အလောင်းတွေနားမှာငိုကြွေးနေကြတဲ့ပုံမှာဒီငလျင်တန်းကြောင့်လူပေါင်း100ကျော်သေဆုံးခဲ့ပြီး3300ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားကတောမီလောင်ကျွမ်းမှုတွေကိုစ조사နှိမ့်သက်နေကြတဲ့မိသားသမားတွေရဲ့ပုံကိုမှတ်တမ်းတင်လာတာပါ။ကယ်လီဖိုးနီးယားပြည်နယ်မှာ2021ခုနှစ်အတွင်းတောမီလောင်မှုပေါင်း8300ကျော်ရှိခဲ့ပြီးမြေဧက3000ကျော်မိဒဏ်တင်ခဲ့ရပါတယ်။ဒါကတော့အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်ပြီးနောက်ပိုင်းကဘူးမြို့ပြင်ဘက်မှာရှိတဲ့ကွာကရေကာတာမှာတာလီဘန်တွေကင်းလှည့်သွားလာနေကြတဲ့ပုံဖြစ်ပါတယ်။ဥရုဂွေးနိုင်ငံမွန်တီဗီဒီယိုမြို့မှာကိုဗစ်ကာလအပန်းဖြေကလေးကစားဥယျာဉ်ကမယ်ရီဂိုရောင်းမြို့လေးတွေကိုပလတ်စတစ်တွေနဲ့ပတ်ထားတဲ့ပုံဖြစ်ပါတယ်။ဥရုဂွေးမှာကိုဗစ်ကြောင့်သေဆုံးသူပေါင်း6000ကျော်ရှိပါတယ်။လာပါလ်မာမီးတောင်ပောက်ကွဲမှုကြောင့်စပိန်ကန်ရီကျွန်းပေါ်ကအိမ်လေးတွေချော်ရီတွေဖုံးလွှမ်းသွားတဲ့ပုံမှာဒီချော်ရီတွေကြောင့်အိမ်ပေါင်း2900ကျော်ပျက်စီးခဲ့ရပါတယ်။ မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တာကိုစန့်ကျင်ဆန္ဒပြခဲ့ကြတဲ့လူငယ်တွေကိုစစ်တပ်ကပြစ်ခတ်ရမှာတေဆုံးခဲ့ရတဲ့ခညာဟင်းရဲ့ဇာပနာကိုတက်ရောက်လာကြတဲ့စေးကျောင်းသူကျောင်းသားတွေရဲ့ပုံမှာတေဆုံးသွားတဲ့ခညာဟင်းကအသက်18နှစ်အရွယ်စေးကျောင်းတက်နေတဲ့လူငယ်တစ်ဦးဖြစ်ပါတယ်ဒီပုံကတော့အိန္ဒိယနိုင်ငံကက်ရှမီးယားဒေသစရီနဂါမြို့ပြင်ကဂျီကဲလူမိဘဒေါက်ဂျီကန်ကြီးရဲ့မှာပလတ်စတစ်ပိုက်တွေကိုဖောင်ဖွဲ့သွားလာနေကြတဲ့ဒေသခံတွေရဲ့ပုံကိုမှတ်တမ်းတင်ထားတာပါစပိန်ဘီယင်းစနစ်ကိုနှောက်ယှက်ပြီးအကြမ်းဖက်သူတွေကိုအားပေးတယ်ဆိုရဲဆွဆွဲခြင်းနဲ့အာဏာပိုင်တွေကရက်အဆိုတော့ပါပလိုဟာဆဲလ်ကိုဖမ်းထားတဲ့အတွက်ကန့်ကွက်ဆန္ဒပြတဲ့နေရာမှာအနှမ်းပေးနေကြတဲ့ဆန္ဒပြသူတွေရဲ့ပုံကိုရိုက်ကူးထားတာပါAmerican ပြည်အောင်စု Texas ပြည်နယ်ရဲ့ကိုလူကုန်ကူးသူတွေကတဆင်တရားမဝင်ပိတ်ကစိတ်ဝင်ရောက်လာတဲ့ Mexico ကမိသားစုတစုရဲ့ပုံဖြစ်ပါတယ်။ဒီလို American ပြည်အောင်စုနဲ့ Mexico နယ်ကြားကနေတရားမဝင်ဝင်ရောက်လာသူတွေဟာတစ်နှစ်တစ်နှစ်သိမ်းကနန်းနဲ့ချီရှိနေတာပါ။ American ပြည်အောင်စုမှာစက်တင်ဘာလ17ရက်အစံဖက်တိုက်ခိုက်ခံရမှု20ပြည့်အထိမ်းအမှတ်နေမှာအသက်ဆုံးရှုံးသွားသူတွေရဲ့အမှတ်တရနေရာမှာတွားရောက်ဂါရဝါရှိနေတဲ့မိသားစုများတဦးရဲ့ပုံမှာဒီတိုက်ခိုက်မှုကြောင့်သေဆုံးသူ3000နီးပါးရှိခဲ့ပါတယ်။ဂါဇာဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပျက်စီးသွားတဲ့အဆောက်အဦမိသားကထိခိုက်သေဆုံးသွားရတဲ့ကလေးငယ်တဦးကိုတည်ဆောင်လာတဲ့ပုံဖြစ်ပါတယ်။အဲ့ဒီအချိန်ကနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်းဒါဇင်ချီသေဆုံးခဲ့တာပါ။ဟေဒီနိုင်ငံမှာငလျင်တန်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားသူတွေအတွက်ဆန်အလှူပေးတဲ့နေရာမှာဆန်အိတ်ယူပြီးလူအုပ်ကြတဲ့ကခက်ခက်ခဲခဲပြန်ထွက်လာရသည်ဒီဥရဲ့ပုံဖြစ်ပါတယ်။အဲ့ဒီအချိန်ကငလျင်တန်းကြောင့်လူပေါင်း2300နီးပါးတည်ဆုံးခဲ့ပြီး65000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဘရာဇီးနိုင်ငံကရဲဝင်တန်းတဦးဟာကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ကာလကက်တင်အမေရိကဝတ်ဆောင်လုပ်ပြီးကိုရိုနာဗိုင်းရပ်စ်ကိုဘယ်လိုကာကွယ်ကြရမလဲဆိုတာကိုကလင်းငယ်ရီကိုအားပေးပြောပြနေတဲ့ပုံဖြစ်ပါတယ်။ဘရာဇီးမှာကိုဗစ်ကြောင့်တည်ဆုံးသူပေါင်း6,100ကျော်ရှိနေဖြစ်ပါတယ်။ဒီပုံကတော့ယူကရိန်းနိုင်ငံကဗိုတင်နဲ့အထက်တန်းကျောင်းမှာစပီးတက်ရောက်ကြမယ်။ကလင်းငယ်နှစ်ဦးရဲ့ပထမဆုံးနေ့ကျောင်းတက်ကြတဲ့ပုံဖြစ်ပါတယ်။ဒီပုံလေးကတော့အာဖဂန်နစ္စတန်နိုင်ငံကပြင်းရင်းနေရဆုံးခွာထွက်ပြေးနေတဲ့မိသားစုကကလင်းငယ်လေးလိုင်လာကစားနေတဲ့ပုံဖြစ်ပါတယ်။အာဖဂန်မှာပြည်တွင်းမှာပဲနေရဆွန့်ခွာထွက်ပြေးရသူပေါင်းကဒီနှစ်ထဲမှာ23,000ကျော်ရှိနေပါတယ်ရှင
်။မန်းညညိုလွင်စူးစီးတင်ပြပေးထားတာပါရှင်။ဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE ကိုစာရေးသားဆက်သွယ်လို့ရင်တော့ VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်မြတ်သူပြောပြပေးပါမယ်ရှင်။
နိုင်ငံကအကူအညီပေးဖွဲ့တစ်ခုဖြစ်တဲ့ Save the Children ဖွဲ့ကခရီးပြည်နယ်ပါဝင်မြန်မာနိုင်ငံတွင်နေရာတချို့ကသူတို့ရဲ့လုပ်ငန်းတွေကိုယာယီဆိုင်းငံ့လိုက်ပြောကြေညာပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ40နီးပါးတပ်ဖြတ်မိရှုခံရတဲ့ဖြစ်ရပ်တွေမှာသူတို့ဝန်ထမ်းအုပ်ပျောက်ဆုံးနေတယ်လို့ထုတ်ပြန်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကလုပ်ငန်းတချို့ကိုရပ်ဆိုင်းလိုက်တာပါ။သူတို့ရဲ့ဝန်ထမ်းအုပ်စီးနှင်းပါဝင်တဲ့ကားတစ်စင်းအဲ့ဒီမှာချုံခိုတက်ခိုက်မိရှုခံရတဲ့ဆိုတာကိုလည်း Save the Children ဖွဲ့ကအတည်ပြုထားပါတယ်။တောင်အာဖရိကနိုင်ငံမှာအတိုင်းအောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားမှုပြုခဲ့သူတူဖြစ်တဲ့ခရစ်စတန်ဖုန်းတော်ကြီးဂျက်စမွန်တူတူဟာအသက်60အရွယ်မှာအခုတနင်္ဂနွေမှာကင်ဆာရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။ဖုန်းတော်ကြီးဂျက်စမွန်တူတူဟာအတိုင်းအောင်ခွဲခြားမှုစန့်ကျင်ရေးအတွင်းသူ့ရဲ့အကြမ်းဖက်လှုပ်ရှားမှုတွေကြောင့်1984ခုနှစ်မှာငြိမ်းချမ်းရေးနိုဘယ်ဆုကြီးမြင့်ရင်ခံခဲ့ရပါတယ်။တောင်အာဖရိကနိုင်ငံရဲ့အတိုင်းအောင်ခွဲခြားမှုစန့်ကျင်ရေးခေါင်းဆောင်နယ်ဆန်မန်ဒဲလာနဲ့နှစ်ပေါင်းများစွာလက်တွေ့ခဲ့တဲ့မိတ်ဆွေရဲဘော်ရဲဘက်လည်းဖြစ်ပါတယ်။နောက်စနစ်အကြမှာလည်းတောင်အာဖရိကရဲ့တချိန်ကရစ်စက်မှုတွေကိုပြန်လည်ဖော်ထုတ်ဖို့ဖွဲ့စည်းခဲ့တဲ့အမှန်တရားနဲ့ပြန်လည်ညှိနှိုင်းရေးကော်မရှင်မှသူဟာဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်။ဆူဒန်နိုင်ငံအတွင်းစစ်အုပ်ချုပ်ရေးစန့်ကျင်ရေးနဲ့ဆန္ဒပြမှုအတွင်းမှာရဲ58ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆူဒန်အာဏာပိုင်တွေကကြေညာပါတယ်။ဆန္ဒပြပွဲအတွင်းမှာလူ114ဦးကိုဖမ်းဆီးခဲ့ပြီးတော့သူတို့ကိုတရားစွဲဆိုအရေးယူမယ်လို့ဆူဒန်လုံခြုံရေးကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။American Bureau စုမှာတော့ COVID ကရောဂါနဲ့ဆက်နွယ်ပြီးတော့ဝန်ထမ်းတွေအခက်အခဲကြုံတွေ့လာတာကြောင့်စနေနေ့တော့လေရင်ခီးစဉ်ယာကနန်းကိုဖျက်သိမ်းခဲ့ရပါတယ်။ဒီအတွက်ကြောင့်နှစ်စဉ်လူအသွားအလာအများဆုံးဖြစ်တဲ့ Christmas အားလည်းရဲ့အချိန်တွင်ခီးသွားလာမှုတွေကိုအနှောက်အယှက်ဖြစ်ခဲ့ရပါတယ်ခင်ဗျာ။
ဒ
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Evanock တို့ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါရှင်။
This program has come to you from the Voice of America, Washington.